Welcome to the Voice of America in Burmese.
ဒီမဘီယာတော်တာရှင်များဘေးကင်းလုံခြုံနဲ့မနက်ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်အောက်တိုဘာ10ရက်ကျသာပရိနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းရှိနေပါတယ်ဗျာမနက်6နာရီကနေ Connecticut Day တင်ဆက်မဲ့အခု VOA မနက်ခင်းအစီအစဉ်ကိုတော့ကျွန်တော်ငင်းငယ်ကတာဝန်ယူတင်ဆက်သွားမှာပါ
အီရန်ကိုလက်တွေ့ပြန်မှုစဉ်းစားနေတဲ့အစ္စရေးဝန်ကြီးချုပ်နဲ့သမ္မတဘိုက်ဒန်ဆက်သွယ်စကားပြောခဲ့ပါတယ်။2025မကျော်ခင်ယူကရိန်းစစ်ပြီးဆုံးမှုသမ္မတဇယ်လင်စကီတွက်ဆနေပါလေ။မေရီတန်မွန်တိုင်းပြည်အတွက်ဖလော်ရီဒါပြည်နယ်မှာကြိုတင်ပြင်ဆင်နေကြပါတယ
်။အဲ့လိုနောက်ဆုံးရသတင်းတွေအပြင်ကရင်နဲ့စကိုင်းတိုင်းတွေကစီးရဲသတင်းပစ်ဖို့ချက်ချင်းမာစစ်ကောင်စီကသကောင်စင်းကောက်ယူနေတဲ့အခြေအနေထိုင်းကခေါ်ယူမယ်ဆိုတဲ့မြမအရေးဆွေးနွေးပွဲအလားအလာစားတဲ့မြမအကြောင်းသတင်းပေးပို့ချက်နဲ့ဆောင်းပါးတွေနဲ့အတူကမ္ဘာအမြင့်ဆုံးတောင်ထိပ်14ခုကိုတက်ရောက်နိုင်ခဲ့တဲ့အသက်ငယ်ဆုံးတောင်တက်သမားလေးအကြောင်းစိတ်ဝင်စားဖွယ်နိုင်ငံတကာသတင်းဆောင်းပါးကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်အက်ဒီတာနဲ့ဆွေးနွေးကန်းလူငယ်အစီအစဉ်ဖြစ်တဲ့ဂျန်စီနဲ့တပတ်တွင်အားကစားသတင်းတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ခင်ဗျ။အရင်ဆုံးတော့ဒီကနေ့နဲ့ထိတ်တဲအောင်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်။
အစ္စရေးကအီရန်နဲ့မကြသေးခင်ကမစိုင်းတုံးတိုက်ခိုက်မှုတွေအတွက်တုံ့ပြန်မှုစဉ်းစားနေသလိုဂါဇာနဲ့လေဗနန်မှာဆက်လက်ထိုးစစ်ဆင်နေချိန်မှာပဲဗိုလ်တဖူးနေကအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးနဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပါတယ်။ဒီဖုန်းဆက်သွယ်ပြောဆိုမှုကဩဂတ်စ်လ27ရက်ကစပြီးပထမဆုံးချိန်ပြောဆိုမှုဖြစ်ပါတယ်။ဒုသမ္မတကမ်မလန်ဟဲရစ်ပါဝင်ရောက်ပြောဆိုတယ်လို့သမ္မတအင်ဂျူကပြောပါတယ်။အီရန်ကအောက်တိုဘာ10ရက်နေ့မှာအစ္စရေးကိုပယ်တင်တဲ့ဒုံးကျည်အလုံး200လောက်နဲ့ပြစ်ခတ်တာအတွက်ဘလို့တုံ့ပြန်ရမယ်ဆိုတော့ကိုအစ္စရေးဝန်ကြီးချုပ်ကစဉ်းစားနေပါတယ်။သမ္မတဘိုင်ဒန်ကတော့အီရန်ရဲ့နျူကလ িয়ার ဓာတ်ပေါင်းဖို့နေရာတွေကိုအစ္စရေးကလေကြောင်းတိုက်ခိုက်မှာကိုမထောက်ခံပါဘူး။ဒီချိန်ထဲမှာပဲဂါဇာမြောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်18ဦးတည်းမနည်းသေဆုံးတယ်လို့ပါလက်စတိုင်းကျန်းမာရေးအရာရှိတွေကပြောပါတယ်။ဒါဟာဂါဇာလေပိုင်းကနူစရတ်နဲ့ဘူရက်ဒုက္ခသည်စခန်းတွေနဲ့ဂါဇာမြောက်ပိုင်းကဂျဘာလီယာဒုက္ခသည်စခန်းတွေကိုထိမှန်ခဲ့တာဖြစ်ပါတယ်။အစ္စရေးစစ်တပ်ကတော့ဒီဗိုလ်တဖူးနဲ့တိုက်ခိုက်မှုဟာဂါဇာကဟမ်မတ်စစ်သွေးတော်တွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုလို့ပြောပါတယ်။ရုရှားနဲ့ယူကရိန်းတို့ရဲ့တိုက်ပွဲအခြေအနေကယူကရိန်းမှာကျုံးနေရတဲ့စစ်ပွဲဟာ2025ထက်နောက်မကျပဲအဆုံးသတ်သွားမယ်ခြေလမ်းတွေလှမ်းဖို့အတွက်အခွင့်အလမ်းဖန်တီးလာတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကဗိုလ်တဖူးနဲ့ယူကရိန်းနဲ့အရှိတဥရောပနိုင်ငံတွေရဲ့တတိယအကြိမ်နောက်ထိပ်သီးအစည်းအဝေးမှာပြောပါတယ်။ခရိုအေးရှားနိုင်ငံဒူဘရော့နီမှာကျင်းပတဲ့ထိပ်သီးအစည်းအဝေးမှာယူကရိန်းသမ္မတကပြောတာပါ။အခု2024ခုနှစ်မကုန်ခင်လတွေအတွင်းမှာယူကရိန်းနဲ့သူ့မဟာမိတ်တွေအတွက်ငြိမ်းချမ်းရေးနဲ့ရေရှည်တည်ငြိမ်ရေးပေါ်ပေါက်လာဖို့လှုံ့ဆော်နိုင်မယ့်အခွင့်အရေးရှိနေတယ်လို့ပြောပါတယ်။ဒီလိုလုံနိုင်ဖို့အတွက်အမေရိကန်ပါဝင်ဒီကမဟာမိတ်တွေထောက်ပံ့ကူညီမှုပေါ်မှာမူတည်နေတယ်လို့ပြောပါတယ်။ယူကရိန်းရှေ့ပိုင်းဒေသတွေကိုရုရှားကပုံမှန်တိုးပြီးတိုက်ခိုက်နေချိန်မှာယူကရိန်းကအနောက်မဟာမိတ်တွေပြည့်ရတဲ့တာဝန်ပြည့်လက်နက်တွေနဲ့ရုရှားပိုင်နဲ့အတွင်းပိုင်းအထိပြစ်ခတ်ခွင့်ရဖို့ယူကရိန်းကတောင်းခံနေတာလည်းဖြစ်ပါတယ်။ယူကရိန်းတပ်တွေကရုရှားနယ်စပ်ကိုကျော်ဖြတ်ပြီးခတ်စ်ဒေသအနောက်ပိုင်းကိုဝင်ရောက်ထိုးစစ်ဆင်နေတာနှစ်လရှိသွားပါပြီ။ယူကရိန်းသမ္မတကသူ့ရဲ့အောင်နိုင်အစီအစဉ်ဟာဥရောပဒေသတည်ငြိမ်ရေးအတွက်အစီအစဉ်လို့ပြောပါတယ်။အမေရိကန်အရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်တွေကိုအားဖြင့်ဟာရီကိန်းမီလ်တန်ဗိုလ်တဖူးနေမှာဝင်ရောက်လာမှာဖြစ်တဲ့အတွက်လေပြင်းတွေတိုက်ခတ်ပြီးမိုးတီးထံမဲ့အပြင်အသက်ကိုပါအန္တရာယ်ပေးနိုင်တဲ့မှုန်တိုင်းဖြစ်တယ်လို့သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဖလော်ရီဒါပြည်နယ်ကိုဥတီပြီးတိုက်ခတ်လာတဲ့ဟာရီကိန်းမီလ်တန်ဟာဗိုလ်တဖူးနေအစောပိုင်းမှာတနအီလေတိုင်းနှုန်း155မိုင်လောက်ရှိလာပြီးဒါဟာပြင်းအဆင့်၄ဖြစ်လာတာပါ။သူနဲ့အတူအမေရိကန်ကန်ယူတန်တျောက်လေးစင်နမုန်းတွေပါတိုက်ခတ်ပြီးမိုးလဲတီးထန်စွာရွာသွန်းနေပါတယ်။အမေရိကန်မျိုးသားဟာရီကိန်းစင်တာရဲ့ကြိုတင်ခန့်မှန်းချက်အရဗိုလ်တဖူးညပိုင်းဒါမှမဟုတ်စက်တဘရီမနက်ပိုင်းမှာဖလော်ရီဒါအနောက်အလယ်ပိုင်းကန်ယူတန်ဘက်ကနေကုန်းတွင်းပိုင်းဘက်ဝင်လာမယ်လို့ခန့်မှန်းထားပြီးဒါဟာအဖြစ်အစီအကြီးမားဆုံးဟာရီကိန်းတစ်ခုဖြစ်လာနိုင်တယ်လို့ပြောပါတယ်။ဝင်ရောက်မဲ့နေရာတွေထဲမှာ1921ခုနှစ်ထဲကဟာရီကိန်းဒန်ကန်နဲ့လွတ်ကင်းနေတဲ့လူကြီးသုံးထက်သမှသုံးသန်းနေထိုင်တဲ့တမ်ပယ်ဘေးဒေသလည်းပါပါလေ။နေပြင်းတိုက်ခတ်ပြီးလှိုင်းကြီးနိုင်တယ်လို့လှိုင်းဟာ10ဘေးကနေ15ဘေးလောက်ထိမြင့်မားနိုင်တယ်လို့ခန့်မှန်းထားပါတယ်။ဟ ဟာရီကိန်းမုန်တိုင်းလမ်းကြောင်းထက်ရဖလော်ရီဒါပြည်နယ်တွေကလမ်းမတွေပေါ်မှာတော့တနင်္လာနေ့အင်္ဂါနေ့တွေကဘေးလွတ်ရရှောင်းတဲ့ကားတန်းတွေနဲ့ပြည့်နှက်နေတာပါ
ဒီမြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဓမ္မဖို့ Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ဒီမြန်မာဝိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
ဒီဝေအမေရိကန်တန်ရဲ့ချက်သတင်းနဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းဆိုရရဲ့နိုင်ငံသားရှိစီရပ်ပေါင်း120စီမံချက်အရလေးလာတွင်နိုင်ငံသား2သိန်းကျော်ကိုစစ်ဆေးမှုကနေနိုင်ငံသားတွေလုတ်ကန်ခွင့်မရှိတဲ့အလုတ်ကိုလုတ်ကန်နေသူနဲ့အထောက်ထားမဲ့မြန်မာအလုတ်သမား1300နီးပါးဖမ်းဆီးရမိတယ်လို့ထိုင်းအလုတ်သမားဝန်ကြီးဌာနကအောက်တိုဘာ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ဇွန်လ5ရက်ကနေအောက်တိုဘာ2ရက်နေ့အထိလေးလာတွင်စစ်ဆေးတဲ့နိုင်ငံခြားသား2သိန်းကျော်ရံမှာမြန်မာက2သိန်းနီးပါးစစ်ဆေးခံရတာဖြစ်ပြီးအဖမ်းဖမ်းဆီးလိုက်တဲ့နိုင်ငံခြားသား2063ဦးထဲမှာမြန်မာက1289ဦးပါတယ်လို့မြန်မာရွှေ့ပြောင်းအလုတ်သမားအရေးလုပ်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုတ်သမားရေးရာတာဝန်ခံဦးမင်းဦးက VOA ကိုပြောပါတယ်အဖမ်းခံရတဲ့မြန်မာအများစုဟာထိုင်းနိုင်ငံတွင်နိုင်ငံခြားသားတွေလုတ်ကန်ခွင့်မရှိတဲ့အလုတ်28မျိုးတဲ့ကရေးရောင်းတဲ့အလုပ်ကိုအများဆုံးလုပ်ကင်နေသူတွေဖြစ်တယ်လို့လည်းပြောပါတယ်။အဖမ်းခံတဲ့တခြားနိုင်ငံသားတွေထဲမှာကမ်ဘောဒီးယားက300နီးပါး၊လာအိုစ်နိုင်ငံသားက300ကျော်နဲ့ဗီယက်နမ်40ကျော်ပါတယ်လို့အလုပ်သမားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာအကြက်တဲဖြစ်ရှင်ရဲ့ဟာဒေတာရင်းတည်ငြိမ်ရေးအတွက်အရေးပါတယ်လို့အင်ဒိုနီးရှားဒုသမရမာရုဖ်အမင်ကလာအိုစ်နိုင်ငံဗီယက်နမ်မှာပြုလုပ်တဲ့44ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာပေါ်ဖူးနေကတင်ပြခဲ့ပါတယ်။ဒေသရဲမှာနိုင်ငံတကာဥပဒေကိုလေးစားလိုက်နိုင်ရင်းနဲ့မြန်မာအကြက်တဲဖြစ်ရှင်ရဲ့ဟာအာဆီယံရင်ဆိုင်နေရတဲ့ဒေသရင်းတည်ငြိမ်အေးချမ်းမှုတွေအဓိကစိန်ခေါ်မှုကြီးနှစ်ရပ်ဖြစ်တယ်လို့လည်းပြောပါတယ်။မြန်မာအကြက်တဲဖြစ်ရှင်မှုတွေအာဆီယံဘုံသဘောတူညီချက်5ရပ်အတိုင်းဆက်ပြီးဆောင်ရွက်ဖို့လိုအပ်ကြောင်းနဲ့မြန်မာပြည်သူတွေအတွက်အခွင့်အရေးတွေတိုးပြီးပေးကြဖို့လည်းတောင်းဆိုလိုက်ပါတယ်။ဒါအပြင်ရိုဟင်ဂျာပြည်သူနာအဖြစ်ရှာရေးအတွက်အာဆီယံအခွင့်အရေးကိုတောင်းခံဖို့လည်းပန်ကြားတာပါ။နိုင်ငံတကာကနေလိုက်နိုင်ရမယ်ဥပဒေကိုမလိုက်နာဘူးဆိုရင်ဂါဇာမှာမြင်းနေရတဲ့အစ္စရေးအထူးစစ်ဆင်မှုလို့နိုင်ငံတကာဥပဒေအတွက်အယုံကြည်ပြက်ပြားလာနိုင်ပြီးအပြန်အလှန်ယုံကြည်မှုတွေလျော့ပါလာနိုင်တယ်လို့ပြောပါတယ်။ဒါဟာတောင်တရုတ်ပင်လယ်ပြင်အပဝင်ထိတ်တိတ်ပဋိပက္ခဖြစ်လာနိုင်တဲ့နေရာတွေအတွက်အကျုံးဝင်တယ်လို့ထောက်ပြခဲ့ပြီးဒီဥပဒေတွေထဲမှာကုလသမဂ္ဂရဲ့1982ပင်လယ်ရေကြောင်းဆရာလိုက်နိုင်ရမယ်ဗရင်းညင်အာဆီယံမိတ်ဖက်နဲ့ပူးပေါင်းဆောင်ရွက်မှုစာချုပ်အပြင်ဘာလီမူဝါဒဆိုင်ရာတွေပါပါဝင်ပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကမြန်မာအရေးနဲ့ပတ်သက်ပြီးသူ့ရဲ့ Laos ခေစင်အတွင်းဒေသရင်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဒါပြင်အိန္ဒိယအနေနဲ့မြန်မာအကြက်တဲအတွက်တွေ့ဆုံဆွေးနွေးရင်းနီးလန်းနေပဲအဖြစ်ရှာဖို့အတွက်ခိုင်ခိုင်မာမာရပ်တည်နေတယ်လို့အိန္ဒိယနိုင်ငံရဲ့အတွင်းဝင်ဂျက်တိဖ်မဇမ်တာကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဝန်ကြီးချုပ်မိုဒီဟာလာအိုစ်ကဦးစီးချင်းပါမယ်2022ချိန်မြောက်အာဆီယံအိန္ဒိယထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်အောက်တိုဘာ10ရက်က17ရက်အထိဗီယန်ကျန်းကိုသွားရောက်မှာဖြစ်ပါတယ်။ဒေသရင်းထိပ်တန်းခေါင်းဆောင်တွေနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ဖို့ရှိတဲ့အတွက်မြန်မာအရေးကိုဦးစားပေးပြီးဆွေးနွေးမယ်လို့ညွှန်လင်းရအောင်လည်းပြောပါတယ်။မြန်မာအရေးအတွက်အာဆီယံအချက်၅ချက်ပါဘုံသဘောတူညီချက်ကိုရောအိန္ဒိယနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အာဆီယံအထူးကိုယ်စားလှယ်လှုပ်ဆောင်မှုအတွက်ပါထောက်ခံကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခြေအနေဟာတင်းမာနေစေဖြစ်ပြီးအကြမ်းဖက်မှုတွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာဟာဒေသရင်းလုံခြုံရေးအတွက်စိုးရိမ်စရာဖြစ်လာတယ်လို့လည်းပြောပါတယ
်။ကြာသာပတေးနေ့မနေ့ထိတ်တန်းသတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာပါဗျာအခုတော့ကရင်ကစီရေးအခြေအနေသတင်းပေးပို့ချက်နဲ့သတင်းပေးပို့ချက်ကဏ္ဍကိုစတင်ပါမယ်ဖာပွန်ခိုင်ဘူးတုံမြို့နယ်နဲ့ညောင်လေးပင်ခိုင်နေတဲ့မှာဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်အရက်သားသေဆုံးမှုတွေရှိနေလို့ကရင်မျိုးသားအစည်းအဝေးကရင်ယူကထုတ်ပြန်ပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမှပေးပို့ထားပါတယ်ဗျာ
ကရင်အမျိုးသားအစည်းအဝေးဖာပွန်ခိုင် ဘူးတုံမျိုးနဲ့ဒေလော့ဖူဆိုတဲ့နေရာကိုစစ်ကောင်စီဘက်ကလေးချောင်းကနေဘုံကျဲတက်ခိုက်ခဲ့တာကြောင့်အောက်တိုဘာလ5ရက်နေ့ကအရက်သားပြည်သူ2ဦးသေဆုံးသွားပြီးသေဆုံးသွားသူတွေကတော့အသက်25နှစ်အရွယ်စောဖာနူးနဲ့သူ့ရဲ့သမီးဖြစ်သူအသက်3နှစ်အရွယ်နော်မှုနော်တို့သေဆုံးခဲ့ရကြောင်းညောင်လေးပင်ခရိုင်မုံမြို့နယ်ရွာတိကျေးရွာဘက်ကတော့ဒရုန်းနဲ့ဘုံသုံးလုံးကျဲချခဲ့ရမှာကျေးရွာနေအသက်55နှစ်အရွယ်ဒေါ်ရင်ထွေးဦးကောင်းထိမှန်တေဆုံးသွားခဲ့ရတယ်ဆိုပြီးကရင်မျိုးသားစီယုံကသတင်းထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီဘက်ကတိုက်ပွဲမရှိပဲကျေးရွာတွေကိုလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်နေတာဖြစ်ကြောင်းဒီအတွက်အရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ကြောင်းကိုလည်းကရင်လူခွင့်ရေးဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကလည်းအခုလိုပြောပါတယ်
ဒီလိုတော့များများကသူတို့ကဒီရင်ဆိုင်တီတော့ပေါ်လောက်အမိမိရဲ့ချက်ရှိရှိတော့လောက်ဒီရာဒီဆဲကိုလည်းနဲ့ဒီကရတဲ့ရောက်အောင်လာဒီရှိတယ်။နောက်ဒီဒေါက်တာဆာမီစီလောက်ပါတယ်ရှိတယ်။ဒီပုံမှန်တော့ကဒီခုလောဝါဒီဒီတကယ်ဒီကောနော်ဟိုဖိုင်နေတာမျိုးဖြစ်နေတာပေါ့။ဒီလိုသူကဟိုသူတို့ရဲ့အမှုကြီးနေခါကပြင်းနေလို့ရှိတဲ့ပုံမှန်ဒီလိုပဲတီးလိုက်တာသွားလိုက်ပေါ့နော်။ဒီနေ့ရည်ရည်နဲ့ရှိ
ညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာလဲဒီအပိုင်းတွင်းမှာလေကြောင်းကနေဒရုန်းနဲ့ရွာတွေကိုဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကျေးရွာပြည်သူတွေထိခိုက်ဒေဆုံးတာရှိခဲ့တယ်လို့လဲမုံဒေသခံတဦးကပြောပါဗျ။အနည
်းငယ်ထုတဲ့နေရာမကြပဲတစ်ပတ်တစ်ခါလောက်၅ရက်တစ်ခါလောက်တစ်ခါကျရင်နေ့တော့ဆက်တိုက်အဲ့အလုံးကြီးကသူပဲထိုင်ထုတ်နေတာပဲသူတို့ကပုံမှန်ပဲသူတို့ကပြည်သူကိုပဲသူတို့အမုန်းထားတာပါသူတို့အစ်ကိုတည်းနဲ့ကရင်ယူသူတို့တိုက်မနိုင်ဒီရွာပြည်သူတွေပဲသူတို့အကျိုးထားပြီးတော့ရွာယူတော့ခဲ့ပြီ
ကြီးရွာတွေတဲကိုလက်နဲ့ကြီးနဲ့ပြစ်ခတ်တာတွေပြင်ဒေသခံကြီးရွာသားတွေကိုလည်းဖမ်းဆီးခေါ်ဆောင်သွားတာတွေလည်းရှိခဲ့တယ်လို့လည်းမုံမြို့နယ်တဲကပြည်သူတွေကဆိုပါတယ်အဲ့ဒီဒေသဘက်မှာတော့စစ်ကောင်စီဘက်ကစခန်းတွေလက်လွတ်ဆုံးရှုံးခဲ့ရတာတွေရှိတဲ့အတွက်ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ရင်ဆိုင်တိုက်ပွဲတွေမလုပ်တော့ဘဲဒေသခံပြည်သူတွေရှိရာနေရာကိုပဲဘုံကျဲတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်လို့လည်းပြောပြခဲ့ပါတယ်ရှင်
ခုတော့စကိုင်းတိုင်းထဲကစစ်ရေးသတင်းကိုကြည့်အောင်ပါဗျာစကိုင်းတိုင်းထဲမှာလည်းဒီပဲရင်ရေဦးကမ်ဘလူမြို့နယ်တွေမှာစစ်ကောင်စီဘက်ကတိုက်လေရင်ဒရုန်းတွေနဲ့ဘုံကျဲတာကြောင့်ဒေသခံတွေထိခိုက်သေဆုံးမှုတွေရှိနေတယ်လို့ဒေသခံတွေနဲ့ကာဝေးတပ်တွေဘက်ကပြောပါတယ်စစ်ကောင်စီဘက်ကတော့တုံ့ပြန်တာမရှိပါဘူးအဲဒီကစစ်ရေးအခြေအနေသတင်းပေးဖို့ချက်ကိုတော့မအေးတန်နာကျော်ကဆက်ပြောပြပေးပါမယ
်စကိုင်းတိုင်းဒီပဲရင်မြို့နယ်မြို့ပေါ်ကိုမနေ့ကအောက်တိုဘာ6ရက်ညနေ 9:00 ကျော်ဝန်းကျင်တော့မှာစစ်ကောင်စီကတိုက်ခိုက်ရေးဂျက်လေယာဉ်နှစ်စီးနဲ့ကိုကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ People's Defense Comrade ကသတင်းပြန်ကြားရေးတာဝန်ခံထုခန့်စောအမေသားကပြောပါရင်ဒီပြည်မျိုးနယ်မှာတိုက်ပွဲဖြစ်ပေါ်တာမရှိဘဲနဲ့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုပါတယ
်ဖိုက်တာနှစ်စီးလုံးကဒီကျွန်တော်တို့ဒီတပည့်ရင်မျိုးပေါ့ဗောနော်ပချားလဲသူတို့နှစ်စီးလုံးပောက်ဝဲပြီးတော့ဒီကိုကြိမ်တက်မနဲ့လေကြောင်းဘုံကျဲတိုက်ခိုက်သွားတယ်လို့သူတို့မျိုးတဲ့ထိခိုက်မှုအခြေအနေပေါ့နော်ဒီနေအိမ်တိုက်တာတွေပျက်စီးမှုအခြေအနေကတော့လက်ရှိကျွန်တော်တို့ဒီရှိရတယ်ပြတပည့်ရင်မျိုးကိုဖတ်တိုက်ပွဲမှာဖြစ်ဖက်နေသူတို့မထင်တယ်လို့ကြောက်လန့်ပြီးတော့ပေါ့နော်ဒီဖိုက်တာနဲ့ဘုံလာကျဲတာတွေကတော့ဒီပြီးခဲ့တဲ့ဒီစက်တင်ဘာလထဲမှာလည်းလာကျဲတယ်။နောက်ပြီးဒီလာတဲ့ပေါ့နော်ဒီအော်တိုဘာလဒီ9ရက်နေ့ကလည်းလာကျဲသွားတယ်။ဒါဒီကနေ့လည်းဒါအခုနှစ်စီးနဲ့လာကျဲတယ်ပေါ့နော်။ကိုမကဒေါ်လာရင်းအားစုတွေထပ်ပြီးတော့တိုက်ခိုက်လာမှာစိုးရိမ်တဲ့အတွက်ပေါ့နော်စက်ကောင်စီကအခုလိုပဲမထင်တယ်လို့ဒီအကြောင်းပဲတက်တက်ပေါ့နော်။ဘုံကျဲတိုက်ခိုက်တာဘုံကျဲတိုက်ခိုက်တယ်လို့ပဲခံမှန်းရတယ်ဗျ။
ရေဦးမြို့နောက်ချမ်းကတင်းတယ်ရန်ကျေးရွာဈေးနေကိုအော်တိုဘာလ10ရက်ညနေ6:00ဝန်းကျင်မှာစစ်ကောင်စီဘက်ကနေပြီးတော့ကျဲတိုက်လေရင်နဲ့ပုံကျဲခဲ့တဲ့6လသားအရွယ်ကလေးငယ်တဦး6နှစ်သားအရွယ်ကလေးငယ်တဦးနဲ့ကလေးမိခင်တို့စုစုပေါင်း3ဦးသေဆုံးခဲ့ပြီးတော့2ဦးထိခိုက်ထဏ်ရာရခဲ့တယ်လို့ဒေသခံကပြောပါတယ်
။9ရက်10လ2024မှာဟွာပေါ့ညကင်း9နာရီ10နာရီတော့မှပုံလာကျေးတယ်ဒီလူကြောင့်လာကြတော့အိမ်လေးအိမ်ပေါ်မှာပြုတ်ကျပြီးတော့လူသမီးအသက်50ဝန်းကျင်လူသမီးတယောက်ဟိုဒီချက်ချင်းပြီးဆုံးနေပေါ့လေအားကြတော့ကျွန်တော်တို့ရှင်းရဆေလာ2024ရှင်းရလေးချတယ်အဲ့ဒီမှာလည်းဒုတိယကြိမ်လာပြုတ်ကျတယ်နေအိမ်ပေါ်ကျပြီးတော့ရှစ်လသားရေကလေး6နှစ်သားရေကလေးမိခင်ရေပေါ့နော်ဒီကကြတော့သူတို့ကလည်းပြုတ်ချင်ပြီးပြီးဆုံးသွားတယ်ဗျာဟုတ်ပထမရက်ဘုံကျတော့အလုံးရှောင်သွားကြတယ်ဆောင်သွားပြီးတော့9ရက်နေ့ဘုံကျဲတွေကဆောင်သွားကြပြီးတော့ကျွန်တော်တို့10ရက်နေ့နဲ့9ရက်နေ့မှာကျတော့အဲ9ရက်နေ့မှာပြီးဆုံးသွားတဲ့ NTG ရဲ့ဒီက ဟိုရက်လေရှိရပါလို့ရက်လေဆိုတာကျွန်တော်တို့လေကြာလေးရဝိုင်းကြပြီးကြပြီးချက်ပြကြရတာဆိုတော့ကြောင်တို့ချက်ပြန်ဝင်ကြတယ်ပေါ့ဒီကရပြင်းပြင်းကြရင်ပုံပြညာပြန်ဝင်ကြတယ်အဲ့ဒီလေအချိန်အဲ့ဒီဒီညနေမှာပဲရှင်းလို့ညနေမှာပဲတခါထက်ချက်ချလိုက်တာအခုချိန်ကတော့ကျွန်တော်တို့ဒီပြင်းပြင်းကြီးရနဲ့ဒီစတဲ့ကြီးရပလီတွေကကျွန်တော်တို့900 600လောက်လူကြီးအပြင်ကျွန်တော်တို့3000ကြီးလောက်ကတော့ဖြစ်ချောင်းကြရတယ်ဗျာ
ရေဦးမြို့နယ်နဲ့ခင်ဦးမြို့နယ်အဆက်မှာရှိတဲ့မုံတိုင်းပင်စံပြကျေးရွာကိုလည်းအော်တိုဘာလ5ရက်နေ့ကစစ်ကောင်စီတပ်ကနေပြီးတော့ drone နဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးတော့ဒေသခံတချို့ထိခိုက်ခဲ့လို့ဆိုပါတယ်။ကမ်ဒူမြို့နယ်ကချီစုကျေးရွာကိုလည်းအော်တိုဘာလ5ရက်နေ့ကစပြီးတော့3ရက်ဆက်တိုင်း drone နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေထိခိုက်ခဲ့ကြရတယ်။ဘုံကျဲတိုက်ခိုက်ခံရတဲ့ကျေးရွာအပအဝင်အနီးပတ်ဝန်းကျင်ကကျေးရွာတွေလည်းစစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကကမ်ဘလူရေဦးခေဦးဒီပင်းစားတဲ့ဒေသတွေမှာတိုက်ပွဲတွေမရှိဘဲနဲ့လေးချောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်မှုတွေဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်။စစ်ကောင်စီနဲ့ဖြူစော်ကြီးတပ်တွေကကျေးရွာတွေအတွင်းကို drone နဲ့ဘုံကျဲတာဟာဝေဇာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေထိခိုက်ဒေဆုံးတာတွေလည်းရှိနေပြီးတော့ထိခိုက်သူတွေကိုကုသပေးဖို့ဆေးဝါးလိုအပ်နေလို့ဒေသခံတွေကဆိုပါတယ်။စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေလို့နေမြေရှင်းနေရတာဖြစ်တယ်လို့ထုတ်ပြန်နေရှိတာပါဒီလိုမျိုးနေမြေရှင်းနေမှုတွေကြောင့်စကိုင်းတိုင်းမှာစစ်ဘေးဆောင်အခြေတွေကနေ့စဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေရပါတယ်ရှင
်အခုတော့ချင်းပြည်မှာသကောင်စင်းကောက်နေတဲ့အခြေအနေကြည့်အောင်ပါဗျာချင်းပြည်နေရအတော်များများမှာစစ်တပ်ဘက်ကသကောင်စင်းကောက်ယူနိုင်တာမရှိဘဲမြို့ရဲ့နေရာတချို့မှာသာကောက်ယူနိုင်တယ်လို့ချင်းရဒေသခံတွေကပြောပါတယ်သကောင်စင်းကောက်ယူမှုမှာပူပေါင်းသူတွေကိုကာဝေးတပ်ဖွဲ့တွေကဖမ်းဆီးအရေးယူတာတွေလည်းရှိနေပါတယ်ဒီကြောင်ပြည်တွင်းသတင်းပေးပို့ချက်ကိုတော့ဥတမောင်တန်းကဆက်ပြောပြပါမယ
်။စစ်ကောင်စီကနှစ်ပတ်တာပြည်လုံးကျွတ်သကောင်စင်းကောက်ယူနေတဲ့အခါချင်းပြည်နယ်မှာတော့စစ်တပ်ထိန်းချုပ်ထားတဲ့မြို့ကိုမြို့မြို့ပေါ်နေရာတချို့မှာသာသကောင်စင်းကောက်ယူနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ဖလားမြို့ပေါ်မှာစစ်ကောင်စီကသကောင်စင်းကောက်ပေမဲ့စစ်ဘေးရှောင်တွေများပြားတဲ့အတွက်စစ်ကောင်စီဝန်ထမ်းတွေရှိတဲ့နေရာတချို့မှာသာကောက်ယူနိုင်တယ်လို့ CNO CNTF ပြောရေးဆိုခွင့်ရှိသူ Slide TV ကအခုလိုပြောပါတယ်။
ကျွန်တော်တို့ဖလန်ကဟိုရက်ကရှိကရှိတယ်အမရက်ကရှိကမာလေးကကဒီမြို့ရဲ့အဆုံးတက်မှာရှိတော့အဲ့နေရာတွေမှာဆိုတော့သူတို့ကလုံးဝအောက်နိုင်တဲ့အခြေအနေမှာမရှိဘူးဒါပေမဲ့ဒီမြို့တွင်းထဲမှာရှိတဲ့လက်ရက်ကကိုတော့သူတို့နေရာကွက်ချသူတို့ကောက်နေတာရှိတယ်အိမ်တိုင်းလည်းကောက်လို့မရဘူးတော့ပရဖလန်ပီတိုတွေကစစ်ချောင်းတဲ့သူကပုံများတော့အဲ့လိုမျိုးပေါ့လေနောက်ပြီးတော့ကျွန်တော်တိတလောက်ကတော့ဒီအစိုးရဝန်ထမ်းအင်ယာတို့ဒီစီဒီမလုံးတဲ့သူတို့အင်းကြီးမျိုးပါတော့အလောက်ပဲသူတို့ကောက်တာပါဗောဒီသူတွေအားလုံးအင်းကိုတော့လည်းမကောက်ပါဘောကျွန်တော်တို့ဟိုပါဗောအမေခံညုံတက်တဲ့သူတို့လောက်တာ
ပါစစ်ကောင်စီကတကောင်စင်းကောက်တာကိုကောက်ခွက်ပြီးပြည်သူလူထုအနေနဲ့မပူပေါင်းကြဖို့ပူပေါင်းပါဝင်သူတွေကိုထိရောက်စွာအရေးယူမယ်လို့ချင်းညီနောင်အဖွဲ့ကလည်းစက်တင်ဘာလ30ရက်နေ့မှာထုတ်ပြန်ထားခဲ့ပါတယ်ချင်းညီနောင်အဖွဲ့ထင်းချုံမြို့6မြို့ဖြစ်တဲ့မတူပီမင်းတက်ကပက်လက်ဖလန့်တီးတိန်တွန်းဆံမြို့တွေမှာသကောင်စင်းကောက်တာရှိပေမဲ့စစ်ကောင်စီနဲ့ပူးပေါင်းသူတွေကိုအရေးယူခဲ့ပြီးဆက်ပြီးတော့လည်းအရေးယူသွားမယ်လို့ချင်းညီနောင်အဖွဲ့ကဆိုပါတယ်စစ်ကောင်စီအလူရဲ့အနှဲငယ်ကိုသာကောက်ယူနိုင်တာဖြစ်ပြီးကောက်ယူတဲ့အချက်လက်တွေကမှားယွင်းမယ်လို့လည်းချင်းညီနောင်အဖွဲ့ပြန်ကြားရေးအဖွဲ့ဝင်ဆလိုင်းဘွေအုပ်ကအခုလိုပြောပါတယ်
ကျွန်တော်တို့မတူပီရဲ့အနီးဆုံးမြို့နယ်ဖြစ်တဲ့ပလောဝဆိုရင်လည်းချင်းပြည်နယ်မှာလူဦးရေအများဆုံးမှာပါတယ်ပေါ့ဒါပေမဲ့အဲ့ဒီပလောဝမှာကလုံးဝစစ်ကောင်စီလည်းမရှိတော့ဘူးရန်ရလည်းမလဲပတ်တော့တဲ့အတွက်ကြောင့်မလို့ဒီမြို့နယ်ဟာလည်းလုံးဝသူတို့ကကောက်ခံနိုင်မဲ့နေထားတော့မရှိဘူးဆိုတော့ခြုံပြီးပြောရရင်တော့ချင်းပြည်နယ်ရဲ့ဒီဧရိယာတော်လကောင်းလူဦးရေတော်လကောင်းစစ်ကောင်စီကအချက်လက်ကောက်ခံနိုင်တဲ့ရာခိုင်နှုန်းကတော်တော်လေးနည်းပါတယ်သူတို့ကောက်ခံလိုက်တဲ့ချင်းပြည်နယ်ရဲ့အချက်လက်တွေကဒီဆေးရခိုင်နှုံးတော်မပြည့်တဲ့အချက်လက်တွေပဲဒါသူတို့ကရမယ်ပေါ့လေလုံးဝမှန်ကန်မှုလည်းမရှိနိုင်သလိုဒါအတိတ်ပဲလည်းရှိမှာမဟုတ်ဘူးပေါ့နော်အဲ့ဒါတွေတော့ရှိတယ်ချင်းညီနောင်ထုတ်ရှားနယ်မြေတွေထဲမှာဒီဆက်လက်ပြီးတော့မှတကောင်စင်းတွေကောက်ခံနေမယ်ဆိုရင်တော့ချင်းညီနောင်အနေနဲ့ဒီထုတ်ပြန်ထားတဲ့အတိုင်းပေါ့နော်ဒါအရေးယူခဲ့တာလည်းရှိပြီးဆက်လက်ပြီးတော့မှကျတို့ပြင်းပြင်းထန်ထန်ကိုကျတို့အရေးပြုဖို့ရှိပါတယ်လို့ထုတ်ပြန်ချက်တွေထုတ်ရသားနဲ့ပေါ့နော်သူတို့ကမလိုက်တာပဲနဲ့ကောက်ခံတဲ့နေမှုပေါ့ကိုကျွန်တော်တို့ဖန်ဆီးထားတာတွေရှိတယ်အဲ့ဒီဖန်ဆီးထားတဲ့သူတွေကကျွန်တော်တို့ထိမ့်သိမ့်တဲ့အနေထားပေါ့နော်ထိမ့်သိမ့်ပြီးတော့မှကျွန်တော်တို့ကရှိတယ်ဒီအပြစ်ပေးအရေးယူမှုအပိုင်းကတော့ကျွန်တော်တို့ကဆက်လက်လှုပ်ဆောင်ဖို့ရှိပါတယ်
ကျွန်တော်ဆက်လေးခုနှစ်လုံးကလည်းမြန်မာအိန္ဒိယနယ်စပ်ရီကော်ဒါလို့သကောင်းစီးမကောက်နိုင်ခဲ့တဲ့နေရာတွေရှိခဲ့တာကိုဒေတာဗန်တူကအခုလို့ပြောပါတယ်။အာနောက်ဆက်လေးတော့ဘောတကောင်စင်းနောက်ဆုံးကောက်တာကကျွန်တော်တို့ရီကော်ဒါမျိုးကချင်းလန်ကောင်စီတွေကတင်ထားတယ်ဆိုတော့အခုလည်းမြုပ်ကစီဒီအက်ဖုန်းလုံးတော့မထင်ချုံမှောက်မှာရှိတယ်ပုံမှန်တိုင်းလည်းပတ်နေတယ်ဗျ။အာထဏဆိုင်ရာတွေလည်းမရှိတ
ကျွန်တော်တို့ဒီချိန်ဒီလုံးချွတ်သကောင်စီကောက်ယူတာဖြစ်ပြီး2014ခုနှစ်မှာတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကချင်းပြည်နယ်နဲ့ကရင်ပြည်နယ်နေရာတချို့ကလွဲပြီးတနိုင်ငံလုံးကောက်ယူနိုင်ခဲ့ပြီနဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့စစ်တပ်ထိန်းချုပ်ထားတဲ့မြို့ကြီးတွေကလွဲလို့ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့မြို့အတော်များများမှာစစ်ကောင်စီကသကောင်စီမကောက် စစ်ကောင်စီရဲ့လူမှုကြီးကြပ်ရေးနဲ့ပြည်သူ့အားဝန်ကြီးဌာနဝန်ကြီးဦးမြင့်ကျိုင်ကသတင်းမီဒီယာတွေကိုဖြေကြားထားပါတယ်။စစ်ကောင်စီကောက်ယူတဲ့ကောင်စင်းပါမေကုန်းတွေနဲ့ပတ်သက်လို့ပြည်သူလူထုကြားမှာစိုးရိမ်ချက်တွေရှိနေပါတယ်။
ခုတော့ထိုင်းနိုင်ငံကခေါင်းမဲပြောတဲ့မြမအရေးဆွေးနွေးပွဲအလားလားသုံးသက်ချက်တပုတ်နဲ့ဆက်ပါမယ်ခင်ဗျာမြမအရေးဝိုင်းအဖြေရှာနိုင်အောင်ထိုင်းနိုင်ငံဝန်ကြီးချုပ်ကဒီဇင်ဘာမှာအလွတ်သဘောဆွေးနွေးပွဲတစ်ခုကိုလက်ခံကျင်းပပေးဖို့ကမ်းလှမ်းလိုက်တာကိုကြိုဆိုပေးမယ်အားလုံးဘုံသဘောတူလက်ခံပါမလားဆိုတာကိုစိုးရိမ်မှုတွေရှိနေကြတာပါဒီထိုင်းဝန်ကြီးချုပ်ပေထုတ်တန်ရှနာဝထရာအဆိုပြုချက်ကနေတကယ်တမ်းအဖြေရှာနိုင်ဖို့ဘယ်လိုလုပ်သင့်ပါသလဲဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ်
ဟုတ်ကဲ့ဒီထိုင်းဝန်ကြီးချုပ်ဖဲထောင်ထန်ရှင်နာဝတ်ရဲ့ဒီဇင်ဘာလွတ်တော်ဆွေးနွေးပွဲကမ်းလှမ်းချက်အပေါ် NUG မြို့သားညီညီဆိုရဒုနိုင်ငံကြီးဝန်ကြီးဦးမိုးစောဦးကကြိုဆိုလိုက်ပါတယ
်ရေပူရအဖြစ်မြမအရေးကိုနိုင်ငံတကာနေနဲ့ပူညီဖြည့်ရှင်းပေးဖို့စ조사ချက်ဒီအလုံးကိုကျွန်တော်တို့ကကြိုဆိုပါတယ်အခုဆိုလို့ရှိရင်ဒါထိုင်းနိုင်ငံအနေနဲ့ပေါ့လေဒါမြမအရေးကိုကူညီပေးဖို့သူတို့ကမ်းလှမ်းတယ်ပေါ့လေအဲ့တော့ ASEAN အစည်းအဝေးမှာလည်းဒီကိစ္စကိုဖော်ပြတယ်ဒါ ASEAN နိုင်ငံများနဲ့လည်းအလို့တော်ဒီနေ့တိုင်ပေးမှုတွေဒီ informal consultation လုပ်မယ်ဆိုတာမျိုးတွေလည်းသိရတယ်ပေါ့ဒါတွေအားလုံးကျွန်တော်တို့ဘာမှကန့်ကွက်စရာမရှိပါဘူးကျွန်တော်တို့ကြိုးဆိုပါရယ်အဲတကယ်တမ်းပြောရမယ်ဆိုလို့ရှင်တော့ဒီ ASEAN ရဲ့အချက်၅ချက်ပါတဲ့ဘုံသဘောတူညီချက်ကကျွန်တော်တို့နဲ့ဒါသဘောတူညီခဲ့တာမဟုတ်ပါဘူးသို့တော်လည်းကျွန်တော်တို့ဒီဘုံသဘောတူညီချက်ကို accountable နဲ့လုပ်ငန်းစဉ်တွေအားလုံးကကျွန်တော်တို့ပူးပေါင်းပါဝင်ခဲ့တယ်အခုလည်းပဲဆက်လက်ပြီးတော့ဒီ ASEAN ရဲ့ဂျိုးပန်းချက်တွေဒီထိုင်းနိုင်ငံရဲ့အခုလက်ရှိကမ်းလှမ်းချက်တွေနဲ့ပတ်သက်ပြီးတော့ဆက်လက်ပြီးတော့ပူးပေါင်းပါဝင်ဖို့ကိုအမြဲတမ်းပဲအစီအစဉ်ရှိပါတယ
်ဒါပေမဲ့ ASEAN နဲ့အခုထိုင်းကမ်းလှမ်းချက်ရဲ့စိန်ခေါ်ချက်ကြီးနေတာပေါ်တော့ ICG နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရဲ့ဖွဲ့မြန်မာဆိုင်ရာကြီးတန်းချန်ပီ Richard Horsey ကအခုလိုသုံးသပ်ပါတယ
် So I think ASEAN has a big challenge on Myanmar.
အာဆီယံအနေနဲ့မြန်မာအရေးမှာကြီးမားတဲ့စိန်ခေါ်ချက်နဲ့ရင်ဆိုင်နေရတယ်လို့ထင်ပါတယ်။တရုတ်ပြီးတော့အိန္ဒိယတောင်မှလက်တွေ့မြင်ပြင်အခြေအနေတွေကိုထင်ခတ်နိုင်အောင်သူတို့ရဲ့မြန်မာမူဝါဒတွေကြောင်းလာတဲ့အချိန်မျိုးမှာတော့အာဆီယံအနေနဲ့ကပြင်ဆင်မှုရှိထားဖို့မရသေးပါဘူး။ဆေးဝါးစုခေါင်းဆောင်ပိုင်းကိုဒီထိပ်သီးပွဲမတက်ဖို့တားမြစ်ထားရုံနဲ့လုံလောက်တဲ့တုံ့ပြန်ဆောင်ရွက်မှုမျိုးလုံးဝမဟုတ်ပါဘူး။ဘလို့နီလန်းတဲ့အတွက်မဆိုအားလုံးဘုံသဘောတူညီချက်ရဖို့ကလည်းခက်ပါအောင်ပဲ။ဘင်္ဂောက်မှာဒီဇင်ဘာလကြာရင်အလို့သဘောဆွေးနွေးဖို့အခုပဲကြေညာတာကလည်းနောက်တစ်ဆင့်ဖြစ်ပေမဲ့ထိထိရောက်ရောက်တွန်းနိုင်ဖို့သဘောတူနိုင်တာမျိုးမတွေ့ရသေးသလောက်ပါပဲ
။ဒါအပြင်အာဆီယံရဲ့လက်ရှိစိန်ခေါ်ချက်ပေါ်မြန်မာဒီမိုကရေစီနဲ့မျိုးသမီးရေးတက်ကြလို့ရှာသူမတ်တင်စာရှင်းလက်ရေးကအခုလိုထောက်ပြပါတယ
်။အခုလက်ရှိအာဆီယံရဲ့အဖြစ်ကမနေ့ကထုတ်ခဲ့တဲ့ကြေညာချက်ကိုဒီနှစ်မှာ copy ပြန်ကူဒီနှစ်ကကြေညာချက်ကိုနောက်နှစ်မှာ copy ပြန်ကူဆိုတာမျိုးပဲဖြစ်နေတယ်။နံပါတ်1ဘာကြောင့်ဒါအချက်တဲကြုံရလဲဆို2021ကလေးကသူတို့ထုတ်ပြန်ထားတဲ့ဒီသဘောတူညီချက်5ချက်ဆိုရဲကိစ္စရမှာရင်သူတို့တဝဲလေဖြစ်နေတဲ့ခါကျတော့စစ်ကောင်စီဘက်ကမလိုက်နာတဲ့ခါကျတော့သူတို့မှနောက်ရှိဆက်ဘာလို့မှမသိဖြစ်နေအနေထားပေါ့နော်။ရပ်ဖက်ဖွဲ့စည်းတဲ့အနေနဲ့ကတော့ဒီလိုမျိုးအလုံးမဖြစ်တဲ့5ချက်ကိုကင်ဆွဲမဲ့အစားအထက်ပို့ပြီးလောရမဲ့အလုပ်တွေအများကြီးရှိနေတယ်
။ဒီနေရာမှာထိုင်းရဲ့ဆိုဖီချက်တဲ့အလုပ်ဖြစ်နေအောင်လဲဒုဝန်ကြီးဦးမိုးစောဦးကအခုလိုအကြံပြုပါတယ်
။သူနိုင်ငံတကာကိုလည်းကျွန်တော်တို့မြစ်တက်ရခန့်ကျင်တာကမြန်မာအခြေအနေပတ်သက်ပြီးတော့ပူပေါင်းဆောင်ရွက်တဲ့အခါမှာလည်းဒီညှိနှိုင်းမှုတွေရှိဖို့လိုအပ်တယ်။ဒီအာဆီယံတစ်ခုတည်းလည်းမဟုတ်ဘဲနဲ့ပေါ့လေတခြားသောမြန်မာအခြေအနေပတ်သက်ပြီးတော့ပါဝင်ပတ်သက်မှုရှိတဲ့နိုင်ငံတွေပေါ့ကျွန်တော်တို့အိန္ဒိယနိုင်ငံတွေပါဝင်အားလုံးကလည်းပူပေါင်းညှိနှိုင်းဆောင်မှုရှိဖို့လိုတယ်လို့ကျွန်တော်တို့ပြောချင်ပါတယ်။ ကျွန်တော်တို့တချို့တော်လိုင်းအင်အားစုတွေကိုအိန္ဒိယနိုင်ငံအများအနေနဲ့ပေါ့နော်အတင်းချက်ဖိအားပေးပြီးတော့ဒီတွေ့ဆုံဆွေးနွေးမှုတွေဖြစ်ဖို့တို့လို့ဒါမျိုးတွေလောက်တာတော့အလုံးမဖြစ်ဘူးဆိုတာကိုပြောချင်ပါတယ်
အာဆီယံရဲ့မြန်မာအရေးဂျိုးပန်းမှုနဲ့ထိုင်းဆိုပြီးချက်တင်မျိုးလဲအဖြေရှာနေအောင်မတင်စားရှင်းလက်ရည်ကအခုလိုအကြံပြုပါတယ
်ဒီငါးချက်ကလည်းအမှန်တိုင်းပြောရင်တို့တကယ်လိုက်လုံနိုင်နေဆိုရင်တော့မလုံရင်ဘာလုံမှာလဲမလုံရင်နောက်ဆက်တဲ့သူ့ရဲ့အကျိုးရလဒ်ဘာဖြစ်မှာလဲဆိုတော့ပြစ်မှုပြစ်ဒဏ်ဒါမှမဟုတ်အကောင့်တဘယ်တည်ပေါ့နော်တာဝန်ယူတာဝန်ခံမှုနဲ့ပတ်သက်ပြီးဘာမှမဖန်တီးထားတဲ့အကြောင်းအခုလိုအကျက်တဲတွေကြုံနေရတာပေါ့နော်ဆိုတော့နောက်လာမဲ့ထိုင်းနိုင်ငံကပဲအဆိုပြုပြုအိန္ဒိယကပဲအဆိုပြုပြုမြန်မာပြည်အရေးကိုလုံးကြမယ်ဆိုတော့ဘလိုမက်ကနီဇင်ပဲပေါ်ပေါ့ပေါ့နော်အရေးကြီးတာကတော့တာဝန်ယူမှုတာဝန်ခံမှုရှိရရန်နေရာဒီဖြည့်ရှင်းချက်ဖြစ်ဖို့လိုတယ်လို့ပြည်သူတွေလူလာတဲ့နိုင်ငံရေးစနစ်အသက်ကိုဥတီတဲ့အလုပ်ရဖြစ်ဖို့လိုတယ်ပေါ့
ဒါဖြင့်ဒီမြမအရေးအဖြေရှာနေရေးဦးမိုးစောဦးကလည်းအခုလိုဆက်အကြံပြုပါတယ
်ဒီမြမအရေးနဲ့ပတ်သက်ရင်ဒီရေတို့ဖြည့်ရှင်းမှုတွေပဲပေါ့နော်ဒါအရုံဆိုင်ပြီးစူးစမ်းမယ်ဆိုလို့ရှိရင်လည်းဒါအလုံးမဖြစ်ပါဘူးဒါရေရှည်တည်တတ်မဲ့ဖြည့်ရှင်းမှုပုံစံမျိုးကိုလည်းလေ့ထားဖို့လိုတယ်ဥပမာပြောရမယ်ဆိုလို့ရှိရင်ဒီစကားစားနေပြီးတော့မှအခုလက်ရှိချိန်တွေကဘလို့မှအသေးပဲမရှိတဲ့ဒီအတူရောင်ရုပ်ောက်ပဲတခုဂျေပပို့စူးစမ်းနေတာဘာတောင်မျိုးဆိုလို့ရှိရင်ဒါလုံးဝလက်ခံလို့မရပါဘူးဒါဒီလိုရုပ်ောက်ပဲဆိုတာကအခုလက်ရှိနိုင်ငံရေးပြဿနာကိုဖြေလည်နိုင်တဲ့အဖြေမဟုတ်ဘူးအဲ့တော့ကျွန်တော်တို့ရေရှည်အပြည့်လည်နိုင်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့အားလုံးနဲ့နှိမ့်နှိုင်းတိုင်ပြပြီးတော့ Federal Democracy ပြည်တော်စုတည်ဆောက်နိုင်တဲ့အခင်းချင်းတစ်ခုကိုရအောင်ဟိုစသဖြင့်ပေါ့လေကျွန်တော်တို့ရေရှည်အတွက်ကိုဥတည်ပြီးတော့စူးစမ်းတယ်လို့ပြောချင်ပါတယ
်။တစ်ချိန်တည်းမှာအမေရိကန်ကလည်းမြန်မာအရေးထိုင်းနဲ့ပူးပေါင်းဖြေရှာဖို့ပြောထားပြီးထိုင်းကလည်းအာဆီယံဥက္ကဋ္ဌအသစ်မလေးရှားနဲ့ပူးပေါင်းလုပ်ဖို့ပြောထားချိန်မှာအခုထိုင်းရဲ့အဆိုပြုချက်တစ်ကဒီထိပ်သီးဘွဲမတိုင်ခင်ဂျကာတာဆွေးနွေးပွဲမှာဝိုင်းချန်ပီယံဆွေးနွေးခဲ့တာနဲ့လည်းကိုက်ညီနေတယ်လို့နီးစပ်သူတွေကပြောနေပါတယ်ည
အခုတော့စိတ်ဝင်စားဖွယ်နိုင်ငံတကာသတင်းဆောင်မားတပုတ်ဖက်လှည့်ပေးချင်ပါတယ်ဗျာ။ကမ္ဘာအမြင့်ဆုံးတောင်ထိပ်14ခုကိုတက်ရောက်နိုင်ခဲ့တဲ့အသက်ငယ်ဆုံးတောင်တက်သမားလေးကျောင်းပါအသက်18နှစ်အရွယ်နီပေါတောင်တက်သမားနီမာရင်ဂျီရှာဘာဟာကမ္ဘာအမြင့်ဆုံးတောင်14လုံးထိပ်ကိုရောက်ခဲ့တဲ့ကမ္ဘာအသက်ငယ်ဆုံးတောင်တက်သမားဖြစ်လာပါတယ်အောက်တိုဘာ9ရက်ဗုဒ္ဓဟူးနေ့မနေ့6နာရီ5မိနစ်မှာနောက်ဆုံးတောင်ထိပ်ကိုရောက်ရှိခဲ့တာပါ AFP သတင်းဆောင်မကိုအခြေခံပြီးဦးထမောင်တန်းကဆက်ပြောပြပါမယ
်18နှစ်အရွယ်နီပေါတောင်တက်သမားနီမာရင်ဂျီရှာဘာဟာထူးခြားပြောင်းပြောင်းတဲ့ဆွမ်းဆောင်နိုင်သူတယောက်အဖြစ်မှတ်တမ်းဝင်သွားပါပြီ။မီတာ 8,000 ပေအားဖြင့် 26,248 ပေအထက်ကမ္ဘာမှာအမြင့်ဆုံးတောင်14လုံးကိုတက်နိုင်တဲ့အသက်ငယ်ဆုံးတောင်တက်သမားတယောက်သူဖြစ်သွားခဲ့ပါပြီ။ဒီဘက်ကရှီရှာပန်မတောင်ထိပ်ကိုဗုဒ္ဓဦးနေ့တရုတ်စံတော်ချိန်6နာရီ5မိနစ်မှာရောက်ရှိသွားခဲ့တာပါ။သူတို့ပဲလူငယ်များစွာဟာအဲ့ဒီတောင်14လုံးကိုတက်နိုင်အောင်ကြိုးစားနေကြတာပါ။သူတို့မျိုးရိုးကတောင်တက်ထားနဲ့မကင်းခဲ့တာကိုနီမာရင်ဂျီကအခုလိုပြောပါတယ
် My whole family is from Australia
ကျွန်တော်တို့မိသားစုကတောင်တက်သမားတွေကဆင်းသက်လာတာပါကျွန်တော်အဖေမှာစူဇန်လေးလာရေးကုမ္ပဏီရှိပါတယ်ဒီတော့ဒါရီနဲ့နှိစက်ပါတယ်တောင်တက်တာစူဇန်လေးလာတာတောင်တက်လူတွေနဲ့တွေ့ဆုံတာဆက်သဖြင့်ပေါ့ဒါပေမဲ့ကိုကိုကိုဒီလောကထဲတော့မရောက်ချင်ခဲ့ပါဘူ
းသူလေးမိမချာဘူးဒေးဗစ်ချာဘာဟာတောင်14လုံးလုံးရဲ့ထိတ်ကိုပေါက်ခဲ့တဲ့အငယ်ဆုံးပုံကိုဖြစ်ပတ်တန်းတင်ခံထားပါတယ်2019မှာအဒီလိုတက်ပြီးခဲ့ပြီးအဒီတုန်းကမိမရဲ့အသက်က30ပါသူ့ဘေးတရှိရှာဖားနဲ့အတူညီကိုတယောက်ဟာတောင်တက်လေလာရေးကုမ္ပဏီနှစ်ခုကိုထူထောင်ထားကြပါတယ်1986မှာအီတလီတောင်တက်သမား Rain Hall Messner ကတောင်14လုံးလုံးကို1986ခုနှစ်မှာပထမဦးဆုံးတက်လို့ပြီးသူဖြစ်လာခဲ့ပါတယ်အခုချိန်ထိအဲဒီလို14လုံးလုံးပြီးအောင်တက်နိုင်သူကကမ္ဘာမှာလူ40ဝန်းကျင်ပဲရှိပါသေးတယ်ဒီတောင်တွေဟာဟီမွေတာမှာရှိပြီးနီပေါ်တရုတ်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေအထိဆက်သွားနေပါတယ်သူကအခုလိုဆက်ပြောပါတယ
် I look more than more as a sport like
တောင်တက်တာကိုအားကစားတစ်ခုလို့ကြည့်ပါတယ်ကိုကိုကိုလည်းအားကစားသမားတစ်ယောက်လို့မြင်ပါတယ်လူများအတွက်တော့ဒါကဝါသနာကိစ္စယူသွတ်မှုကိစ္စပါကျွန်တော်လည်းယူသွတ်ပါတယ်
နီမာရင်ဂျီရှာဘာ2022ခုနှစ်ဩဂုတ်လမှာတောင်14လုံးရဲ့ပထမဦးဆုံးတောင်စတက်ခဲ့တာပါမော့မနတ်စလူတောင်ဟာအမြင့်မီတာ 8,163 မီတာမြင့်ပြီးကမ္ဘာမှာအထက်မြောက်အမြင့်ဆုံးတောင်လည်းဖြစ်ပါတယ်ဒီလုံးကသူ့အတွက်16နှစ်ပဲရှိပါသေးတယ်73တောင်ပြောက်တောင်ကန်ချန်ဂျုံကဂျွန်လာတို့ကတက်ခဲ့ပြီး ။တမတတ္တယအမြင့်ဆုံးတောင်ကိုတက်လိုက်တဲ့အငယ်ဆုံးတောင်ကတမအဖြစ်နဲ့သူမတန်းဖြစ်ပါတော့တယ်။ဒီလိုတောင်ပင်ကိုတက်ရတဲ့အတွက်သူ့အတွက်အကျိုးဖြစ်ပေါ်တယ်။
Nothing in my life, you know, these 2 years.I've learned so much
ဒီနေ့အတွင်းသဘာဝအကြောင်းအများကြီးသင်ယူရရှိပါတယ်လူခန္ဓာကိုယ်စိတ်ပညာလူသစ်တွေနဲ့တွေ့တာသဘာဝတရားကမ္ဘာပေါ်ကအရာရာကိုတောင်တွေကနေကျွန်တော်သင်ယူရရှိခဲ့ပါတယ
်တောင်တစ်ခုချင်းစီရဲ့ထိန်းသားမှာအောက်ဆီဂျင်နည်းနည်းလေးပဲရှိတော့မို့သင်မင်းနယ်ပယ်ထဲမှာတောက်ထိတ်ကိုကြောက်ကြတာပါတောင်တွေပေါ်ရောက်တဲ့အခါဘယ်ချိန်မဆိုသေသွားနိုင်ပါလဲဘဝကဘလောက်ရည်ကြီးကလေးဆိုတော့အတိအမှပြည့်ဖို့လိုပါတယ်လို့ရှားပါမှာပြောပါတယ်။တောင်းတဲ့ချင်းအဖြစ်စိတ်တက်ကတိုးတက်လာတာမျိုးလည်းဒီပရိသတ်ပါတယ်။
Because mentally I have kind of convinced myself
စိတ်ပိုင်းအဖြစ်ဆိုရင်ကိုယ့်ကိုယ်ကိုယုံကြည်မှုရှိပါတယ်။စီးနှင်းပြိုကျလာတာ၊ရာသီဥတုဆိုးလာတာ၊တောင်ပေါ်မှာမတော်တဆဖြစ်တာကျွန်တော်ပြန်ခတ်မသွားပါဘူး။တောင်းနေပေါ်မှာဒါတွေကပုံမှန်ပဲဆိုပြီးကိုယ့်ကိုယ်ကိုယုံကြည်မှုရှိနေပါတယ်။ဒီလိုစိတ်ကထောက်ကူဖြစ်တယ်ထင်ပါတယ
်သူရဲ့တရားကောင်းမှတန်စင်းနော်ရေးရှာပါပါနယူးဇီလန်နိုင်ငံသားအက်ဒမန်ဟီလရီနဲ့တူကမ္ဘာအမြင့်ဆုံးအေဝရက်တောင်ကိုတက်ခဲ့တဲ့ပထမဦးဆုံးလူလည်းဖြစ်ပါတယ်တန်စင်းသာသူ့အတွက်တော့ဘောလုံးမှာမက်ဆီနဲ့ရော်နယ်ဒိုလိုလိုပဲမဟာတောင်တက်သမားကြီးတယောက်ဖြစ်ပါတယ်ဒါပေမဲ့ဥရုယာဒီတောင်းနဲ့လာပြီးတောင်တက်တာစီးပွားရေးသဘောဆန်လာတဲ့အခါတောင်တက်တာကိုပတ်ဝန်းကျင်ထိန်းသိမ်းချဲ့ကပ်ဖို့တင်တယ်သူကရှင်းတယ်ပါလေ။ဘာဝပါဝင်ခြင်းသိပ္ပံကိုလေ့လာဖို့ကြိုးပမ်းထားပါလေ။ဒါကကျွန်တော်လုပ်နေတာရဲ့ကြီးမားတဲ့ရည်မှန်းချက်ဖြစ်ပါလေလို့သူကပြောပါလေခင်ဗျာ
။ VOA American တန်ရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။Radio season တွေကို line တွင်မီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံ line နဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ line တွင်မီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နိုင်စင် VOA မြန်မာညချင်း Radio season ကိုည9နာရီကနေ10နာရီအထိ line တွင်မီတာ32 kHz 9303ညနဲ့9383ည line တွင်မီတာ51 kHz 585ရုပ်ဖြင့်စနေတင်ငွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505ရုပ်ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ည Radio ထုတ်လွှင့်ချက်တင်နေည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့တင်ဒီကို VOA ကတက်ဆက်ပေးနေပါတယ
်။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျ။အခုတော့ဘတ်စင်အစီအစဉ်တွေလှည့်ပါ။လူငယ်ကဏ္ဍဂျန်စီနဲ့အားကစားအစီအစဉ်တွေမတင်ဆက်ခင်မှာအက်ဒီတာနဲ့ဆွေးနွေးခန်းနဲ့စတင်ပါလေ။ Federal ပြည်ထောင်စုပေါ်ထွန်းရေးလာလာအကြောင်းကိုဥကြောစံသားကိုမမျှသိအောင်မေးမြန်းဆွေးနွေးထားတာကိုဒီတစ်ပတ်ပြန်လည်ထုတ်လွှင့်လိုက်ပါတယ်ဗျ။
ငါပါမျိုးစ
င်းမြန်မာနိုင်ငံမှာ Federal စနစ်ကိုလူတိုင်းလူချင်းကြပါတယ်ဒါပေမဲ့တချို့ကလည်းဒီပေါ်မှာစိုးရိမ်နေတချို့ကလည်းဝေဖန်ပါတယ်ဒီတော့ဘယ်လိုပြောနိုင်မှာမလဲ
Federal စနစ်ကိုလူတိုင်းလူချင်းကြတယ်ဆိုတာအင်းသဘာဝကြပါတယ်မြန်မာနိုင်ငံမှာတိုင်းသားလူမျိုးပေါင်းစုံနေထိုင်ရတဲ့လူကွဲပြားမှုတွေများတော့ Federal ပုံစံမျိုးထူထောင်ခဲ့ရင်တောင်းမယ်ဆိုပြီးတော့လွတ်လပ်ရပြီးကြတဲ့ဒီပုံစံနဲ့မှန်းကြရတာဖြစ်ပါတယ်ဒါပေမဲ့လည်းဖွဲ့စည်းပုံရေးဆွဲတဲ့ဥချန်ထွန်းကိုနိုင်ကအဝန်ခံပြီးတော့ပြောတဲ့ဆွဲကြောင်းတမိုင်းတွေမှာရေးထားတာဖတ်ရပါတယ်အဲ့ဒါသူကဒါစတန်ဆောင်ဖက်ဒရယ်သာဖြစ်တယ်ကွာဇီဖက်ဒရယ်သာဖြစ်တယ်ဒါပေမဲ့လည်းတကယ်တကယ်မှာတော့ဘ ഹു ကချုပ်ကွိုင်တဲ့ဒီ unitary ပုံစံမျိုးဖြစ်တယ်ဆိုသူကဝန်ခံပြီးတော့ပြောခဲ့ပါတယ်ဘိုးကျော်အောင်ဆန်ကအဲ့လိုဖက်ဒရယ်စစ်ဖြစ်လူချင်းခဲ့ပေမဲ့တိုင်းသားနဲ့ညှိပေမဲ့ဘိုးကျော်အောင်ဆန်တို့ကြဆုံးသွားပြီးနောက်မှာတော့သူတို့တွေကအဲ့လိုဖြစ်လာကြတယ်လို့ယူဆရပါတယ်။ပို့ပြီးတော့ဆိုတာကအဲ82ခုနှစ်မှာဥနုရတာကိုပြန်ပြင်ဖို့ကြိုးစားတဲ့အခါမှာဗိုလ်ချုပ်နေကဖက်ဒရယ်ဟာပြည်ထောင်စုပြုခွဲရေးယူဆဖြစ်တယ်ဆိုပြီးတော့အနာစင်လိုက်တော့လုံးဝဖက်ဒရယ်အရာပြတ်သွားတယ်။ဒါကြောင့်လည်းပဲတိုင်းရင်းသားတွေရဲ့ပုံကမှုဖက်ဒရယ်တောင်းဆိုမှုကပို့ပြီးပြင်ထန်လာပြီးတော့တိုင်းရင်းသားလက်နက်ကိုင်အများစုအများကြီးပေါ်ထွန်းလာပါတယ်ဆိုတော့ဖက်ဒရယ်ကိုတိုင်းရင်းသားပြည်သူတွေကမျှော်မှန်းတောင်းတနေခဲ့ရတဲ့အင်းနဲ့ဖြစ်ပါတယ်။ ထွက်လာတဲ့ကျောင်းသားကောင်းဆောင်တွေလူငယ်တွေကဖက်ဒရယ်စတင်ကိုတကယ်လေ့လာပြီးတော့တကယ်ပထမဆုံးသဘောပေါက်တဲ့လူငယ်ဖြစ်တဲ့ဆိုပြီးတော့အဲကရင်ကရင်ယူကောင်းဆောင်သူဖြစ်တဲ့ဖဒိုမန်ရှာကျွန်တော်ပြောဟူပါတယ်အဲဒီလူငယ်တွေကတကယ်နားလဲရတယ်ဒီဟာဖက်ဒရယ်ဆိုသူအားတက်ရကောင်းလို့ဆိုပြီးတော့အဲဒီအချိန်မှာစပြီးတော့မြန်မာလူငယ်တွေကဒီဟာကိုလက်ခံလာရဲဆိုတော့ကောင်းတဲ့သဘောပါဆ ရဒီကြောင့်လည်းဖြစ်ပါတယ်ဆိုတော့ဒါကိုလူတိုင်းကလူချင်းကြရဲဆိုတော့မထူးဆန်းပါဘူးအင်မတန်ကောင်းတဲ့မျိုးမှန်းချက်ဖြစ်ပါတယ်ဆိုရင်လည်းဆိုတာကလူလိုက်ရပြီကနှစ်ပေါင်းများစွာဆယ်စုနှစ်ပေါင်းများစွာတူစားတာတခါမှမဖြစ်ခဲ့ဘူးဒီဒါဒီဓာရီအများကြီးဖြစ်ခဲ့ရတယ်ထိခိုက်နေနိုင်မှုတွေအများကြီးဖြစ်ခဲ့ရတယ်ဆိုတော့ဒီကောဖြစ်ပါမလားဆိုတော့ဆိုရင်ကြတာဆိုရင်ကြလည်းတကယ်ကောင်းတယ်လို့ဖြစ်ပါလိမ့်မယ်ဝေဖန်ကြတဲ့လူတွေကတော့သူရက်တင်ပြည်တဲ့စုပဲဖြစ်မှာပါလေစုတို့ကအကျိုးစီးပွားတစ်ခုခုကြောင့်သူတို့ဝေဖန်ကြတာလည်းဖြစ်ကောင်းဖြစ်မှာပါဒါကတော့ပြောရခက်ပါတယ်ဒါပေမဲ့အဓိကပြောလို့ရတာကတော့ Federal စနစ်ဟာတကယ်မြန်မာတဲ့စနစ်ဖြစ်တယ်ဆိုတာပဲပြောချင်တာဖြစ်ပါတယ
်ဟုတ်ပါတယ်ဒီစိုးရိမ်တာကတော့မတူကွဲပြားမှုတွေများလို့နဲ့ကိစ္စပါအဲ့တော့ဒီလူမျိုးစုအင်အားကြီးရှားမှာဒီမတူကွဲပြားမှုတွေကိုညီညွတ်ဖို့အလားအလာဘယ်လောက်ထိမျှော်မှန်းနိုင်ပါလဲ
အဲ့ဒါကိုအဓိကပါပဲမတူကွဲပြားမှုရှိရသို့ပေမဲ့မတူကွဲပြားတာကိုအခြေခံပြီးတော့လက်ညှိုးထိုးပြီးတော့ပြဿနာဖြစ်နေတာကပို့ပြီးတော့အရေးကြီးပါတယ်ဒီလိုဖြစ်ရတာကလည်းပဲဒီစောစောကလည်းပြောခဲ့ပြီ diversity ပေါ့လေ identity politics ပေါ့အဲ့ဒီလူဟာဖြစ်နေတာဟာအဲ့လူတွေကတော့အပြစ်မပြောလို့ပါဘူးစနစ်ကကိုယ်ကအဲ့လိုဖန်တီးကြတယ်အဲ့လိုဖြစ်နေရတာပါဒီဟာကိုပြေပြောင်းနိုင်အောင်အများကြီးကြိုးပမ်းဖို့လိုပါတယ်အထူးသဖြင့်ရှမ်းမြောက်မှာပို့ဆိုတာပါလေအဲ့မှာရှမ်းဘက်မှာဆွေ KIA DNL SSPB စသဖြင့်နေပြည်တော်အပြင်ပြည်ပခါဖြစ်နေကြတယ်လည်းရှိပါတယ်အဲ့ပို့ဆိုတာကကျွန်တော်ဒီနေ့တင်းတင်းလာနေခုမနေ့တင်ပဲဒီကိုဆင်းမလာခင်မှာပို့ကြုံမှုကြီးမြောင်ဟန်ရဲ့ဘင်ကုန်းကိုကျွန်တော်နားထောင်ကြည့်တယ်အဲ့ဒီတည်းမှာလည်းပဲသူကရှမ်းမြောက်မှာအဲ့ဆိုလို့ရှိရင်သူပြောထားတာပဲလို့ပြောထားတယ်လဲဆိုတော့ကျွန်တော်တင်းတင်းတောင်လိုက်ပြီးတော့မှတ်လိုက်မိတယ်။အမှန်ဖြစ်ကိုကငါဝင်တိုက်တယ်။အဲ့မှနေလို့နေတဲ့လူတွေဟာများသောအားဖြင့်ကသူတို့တွေကနည်းနည်းပဲရှိတယ်။ရှမ်းတွေနဲ့ပလောင်တွေရှိတယ်စသဖြင့်ပေါ့လေ။ပအိုးကရင်တို့ကလည်းပဲပအိုးနဲ့ကရင်ကိုလည်းပဲဒါစီဆိုင်ကိစ္စမှပြောတာ။ဆိုအဲ့လိုဘသူတွေရှိရဘူးဘသူတိုင်းဗမာတွေကိုကိုကန်းတွေကဖမ်းသွားတာလည်းရှိတယ်။ကိုကန်းလူမျိုးစုကနည်းနည်းသာရှိတယ်ရှမ်းဘာညာပြောထားတော့ကျွန်တော်နားထောင်နေတဲ့အဲတကယ်တော့လူမျိုးရေးကိုသွေးထိုးပေးတဲ့စကားမျိုးလို့ယူဆရပါတယ်။နိုင်ငံကောင်းဆောင်ကပြောတဲ့နေရာမှာဘယ်လူမျိုးနဲ့ဘယ်လူမျိုးတွေကိုဘယ်လိုဖြစ်တယ်ဆိုတော့ဘယ်ပြောအောင်မလဲ။ဆိုတော့တကယ်တော့ညီညွတ်တဲ့သဘောကမရှိဘဲနဲ့စစ်ရှုံးလာတဲ့အခါမှာအဲလိုထွက်ပေါက်ဖြစ်နေသူတို့ကိုတိုက်ခတ်နေတဲ့လူတွေအင်းအားနည်းသောအောင်အဲလိုသွေးခွဲသတ်ချူတဲ့စကားမျိုးပြောတယ်လို့လည်းပဲအတိတ်ပဲကောက်ယူရင်ရနိုင်တဲ့အခြေအနေရှိပါတယ်။ရခိုင်ဘက်မှာကြတော့ဟာရခိုင်မှာရခိုင်90ရခိုင်တို့ကကုလူမျိုးကိုနှိစက်နေလို့ပြောတယ်။ဒါပေမဲ့သူတို့ကတိုင်ငန်းသားလို့မသတ်မှတ်တဲ့လူတွေကိုလည်းနဲ့တက်ဆင်ပြီးတိုက်ခိုက်နေကြတော့သူကဘာမှမပြောသွားဘူး။အဲ့လိုဟာတွေရှိတယ်ဆိုတော့ငိုကားမှလည်းပဲတိုင်ငန်းစနစ်ကြောင့်ဖြစ်လာတဲ့အထက်မှာနိုင်ငံကြီးခေါင်းဆောင်တွေကလည်းပဲနိုင်ငံကြီးသမားတွေကလည်းပဲသူတို့လိုချင်သလိုဖက်ရှင်သွေးခွဲပြတာတွေဖြစ်တဲ့တောင်ဒီလိုမတူကွဲပြားမှုတွေရှိနေစားတော့အမှန်ပဲဖြစ်ပါတယ်အထူးသဖြင့်ဒီချမ်းမြောက်မှာလောလောဆယ်တွေ့နေရပါတယ
်နောက်တစ်ခုကဒီလူမျိုးကြီးဝါဒပေါ့ဒီဗမာကြီးစိုးရေးဝါဒရှိရဲဆိုတဲ့အပေါ်မှာအစွဲလန်းနေအပြောဆိုတွေလည်းရှိပါတယ်ဒါတွေရောဘယ်လောက်ထိအရေးပါပါလဲ
အဲ့ဒါလည်းပဲစောစောကလူပါပဲဒီလိုအမြင်ဖြစ်စေခဲ့တာပေါ့လွတ်လပ်ရပြီကဘိုးအစိုးရမှာဗမာကအဓိကပဲထုတ်ကန်ပြီးတော့နေခဲ့တဲ့ပုံစံမျိုးဖြစ်လာတယ်အဲဒါကြောင့်တိုင်းရင်းသားတွေနဲ့သူတို့အမြင်ချင်းကွဲကြတဲ့အမျိုးမျိုးဖြစ်လာတယ်ဒါပေမဲ့လည်းအခုနောက်ပိုင်းမှာကတော့ကျွန်တော်အသိအတတ်စရာကောင်းတာတွေ့ရပါတယ် PDF တွေကတိုင်းရင်းသားအဖွဲ့တွေကလေ့ကျင့်ပေးတယ်သူတို့နဲ့အတူပေါင်းတိုက်ကြတယ်သူတို့နဲ့စိတ်ရင်းနှီးရှိကြတယ်အာတော်တော်လေးဒီ PDF တွေနဲ့ PDF တွေကများသောဗမာမျိုးဆက်သစ်လူငယ်တွေပေါ့လေပညာရလူငယ်ဒီလူငယ်တွေနဲ့တိုင်းရင်းသားကောင်းဆောင်တွေကြားမှာပဋိပက္ခကျတော့ဘာမှမကြဘူးအခုတော့လည်းကြားနေတာတော့တိုင်းရင်းသားအချင်းချင်းကြားမှာပဲနယ်မြေစုနယ်မြေငါးနယ်မြေစုရောဖြစ်နေကြတယ်ဒါလေးတွေကတော့အဓိကကြည့်ရမယ့်ကိစ္စပါနယ်မြေစုရောလည်းတနိုင်ငံလုံးကကိုယ်နယ်မြေလိုပဲသဘောထားပြီးတော့လွတ်လပ်စွာသွားလာလှုပ်ရှားစီးပွားလုပ်ကိုင်နေလို့ရရင်ပြီးတာပဲဘာဖြစ်လို့ငါနယ်မြေလိုဆိုင်မှုကတ်ချင်ကြတာလဲဆိုလူမျိုးရင်ကျင်းမှုအဖြစ်ဒါသူ jabang kwen ni potong nai ni pot diharo, aiharo kaku biar mereka. Dua mereka tu ni memelaya, ngam tu ayah usah mereka luka mam, lupa mam muda. Alun pirang tu ni mesra, dua ni ya mabe mesra. Jono timar eh di kisah le, bermalu nyuji waras sural le, bermalu le, tenang kalau anda mampir na ni tenjara mabe mesra. Kau lumer we. Kong zaman ni, nuzul tu juga dikhawu kong tu bapa ulah jaro. Tanya dah ini, mian ini ni musilah. Tanya dah kong zaman ini suruh ni, lepon tu di ni jaro ulah tu jaro pujah suara tu. Kena orang tu biro ayah dia kau ni lutih mara. Di halam tu pihup papi yang tuan mara. Tapi jauh ini kisah rawa udah.
Nada tu ada dah lai lunesu, lumiasu, ni 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 puanari, tiari mahu susun ni ni pula la.
Ada biro rawa, so ada biro halam. Tu nemi, ngan nemi suwi hadi mikliya hubek kanga menu di pekang menu. Mibung mawen nama telu ya mawa ilu itu ala dia tu dua. Mibung mawen nama tetu tiga tabi apa tu napi ni jala la. Ilu nyusu dini ni ka jenah era web cojine. Aku lontar ni dua tewe. So ab joge lu suru inji mu suru lula kwen suru cai suru lupa. Si boy nengai apa ni jala. Aku lontar dulu ay nama itu petala identity petala. Aku nengai dasu tebau nai lu elu kwen nyusu cini jo. Aku lupa so. Di halal betul biro, betul najiram hukum tu, betul borat cip biro daun halal hulur eh, cincin lepa pos bapa hulur eh, kaum kaum ni ada bapa tu, aku cegah luhi lepa, biro luhi ada bapa angsuru, tapi nyapi bu objek siung hulur eh, utemar eh lah.
Eh, aku cima NUG ya dijaga
apa? NUG pamat, jenar minar time lah, ni, eh PDF dengar ni, cikin ni mulai jin di ni tu. NUG ni di tanya ini awal ini tanya lelaki yang jazu ini ha, tetapi ini ni pelajar sekolah rasa biasa. Ini mula siapa itu apa biasa itu apa biasa entah ni tujuan apa siapa banyak siapa biasa ni. Tujuh wibang jadi mat NUG ha NLDS ini awal sekandala bala nyala sahaja yang pelajar. Tapi NUG bagai lewat di dia tanya tak kisah itu biasa lagi orang orang tengah jisar itu biasa. Tanya dari hangaru, lalu ia pipi kerehu, fusi umasa pagar eh time best. Senin ni cipi lu, tuhom tuh ini kuaran hangi dia pina disu, tamara amala lu. Aiyah tiap hangaru amak hangi barai menya piora le tuya barai sura. NUG ne, tuh garau pupi orang ninja orang tisau pebul lu barai. Di ni amaru, dika absen tu cuci aino, pena ingan ni pori, pena ingan sajono. Tujuh kuh dika cuci barai. Tersuha, di tanya dari ne. Kolong tu ni dunia tu, pih tau mahu lula ya lah. Tapi apa sendiri aja jare. Mungkin mungkin pihupih pih ni le, terus dia pubi lor kau ni sura dapat mesti jalu terus usaha le. Bojong muzi mian lah, bapak maras terus hati yang dimisibu. Tiri bojong muzi mian lah, biar mana one net, itu koran nama tap tu pubi tu, kumam tu piom tu abu ramai semua yang piom yang ibu tu. Tu ni lah, mai itu kalau bojong muzi mian lah, mian dimisibu sahara, lula ini ni jare, kita pih pare. So, air itu dua betul sah tu biar lumba leh dunia mah, piang leh lukai ni eh, air cuma NUG ni ada ini dari alam minyak biar tu, tapi tu jangan terlalu mesra, orang terukal lula bermula, era lewe ini cuma risro, cincin minyak buat orang dikawal eh, orang dia mereka jalur itu mana.
Eh, kuna aku sabanya piang kita lupa ni mana yang mah federal ni ko lurai lujinya barai, tapi mana di federal ni demokrasi sih behal usah piya bami.
Kulong not dengan tu kuiya kau ni bandul ber 20 barai. Tapi mac federal mesti lo demokrasi mau mira pilih lo piama pilih barai. Lo lai ya piro English siapa parlimen demokrasi ni ko yupi lo cik kami lo luka jare. Luka bima le ahi hamara lema mesti mac federal macam ni nampu. Tapi ini dari ya macam ni nampu jang. Jika apa bicara tu setakat anasin dia apa lah eh anasin ini nak tanya dah pengemudi pubi apa ni apa tu aisyah tanya dah ni nyuwe apa nak dikaji aje aisyah bawa cik kami lama demokrasi tu timnya orang lama apa tu so demokrasi lo belau pion ni pion ni so apa tu apa nak disini ni tu pion 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 ni umah belu timar eh erah pinya sini lewe elu dia barai ni mana ngaji dikaji apa nak di demokrasi tungai te Federal bilang tu, tanya dah lumia suri apa nak pilih apa dah, so tanya dah lumia suri apa nak pilih mah demokrasi sila sindan hanya melu caja way, dah pubi tiga jari cuma.
Okay, ba, ucap semasa, guru, semuanya.
VOA America tanya, dream mana dream yang itu, telegram lumbu kuyang sama nama le, shoes aneh mana le. VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတော့ Gen Z အစီအစဉ်မှာပင်လယ်မှာအမိုက်ကောက်ကြသူတွေအကြောင်းကိုကြည့်အောင်ပါဗျာ။မြန်မာနိုင်ငံတောင်ဘက်ဆုံးကဆလုံးတန်ငါရွာလေးမှာရက်ရွာနဲ့ပင်လယ်ပြင်တန်ရှိတဲ့လူငယ်တွေစုပေါင်းပြီးကြိုးပမ်းနေကြတဲ့အကြောင်းပါ။လူငယ်တွေစုဖွဲ့ဖွဲ့ထားတဲ့အမိုက်ကောက်တဲ့အဖွဲ့လေးရဲ့လှုပ်အားတွေကြောင့်ခုဆိုရင်ရက်ရွာနဲ့ပင်လယ်တဲကိုအမိုက်ဆွန့်ဖြစ်တဲ့ပုံစံတွေပြောင်းလဲလာကြတယ်လို့ဆိုပါတယ်။တဘောပတ်ဝန်းကျင်အကျိုးလှုပ်ဆောင်နေတဲ့ဒီအဖွဲ့လေးကကိုသားလင်းနဲ့မခင်လေးကဒီတစ်ပတ်ဆက်သွယ်စကားပြောထားပါတယ်ညာ
။ဂျန်စီတို့တစ်ချင်ရောက်ပြန်ပြီ။ဂျန်စီတို့ရဲ့လူငယ်တွေကလည်းရက်ရွာအကျိုးအတွက်ဆိုရင်လည်းဘတော်မှလက်မနှိမ့်တတ်ကြအောင်နော်။ဒီတစ်ပတ်ဂျန်စီစီစဉ်မှာတော့မြန်မာနိုင်ငံတောင်ဘက်အစွန်းမှာရှိတဲ့စလုံးရွာလေးတွေကလူငယ်တွေနဲ့ဖွဲ့စည်းထားတဲ့အမိုက်ကောက်အဖွဲ့လေးကြောင်းပြောပြမယ်။
အားလုံးမင်္ဂလာပါခင်ဗျာကျွန်တော်နာမည်ကတော့တားလင်းဖြစ်ပါတယ်ဟုတ်ကဲ့အခုကျွန်တော်လက်ရှိဒီ NYB ဆိုပရိုက်တာအမိုက်ရှိမှမဟုတ်အဖက်မှာပေါ့နော်ကြားရမရဆိုပြီးတော့ဘူးလွဲဥက္ကဋ္ဌအနေဖြင့်ကျွန်တော်တို့ယူထားတဲ့အထက်မှာကျွန်တော်ကကြားတက်တဲ့ဥက္ကဋ္ဌအနေဖြင့်တော်ယူထားပါတယ်ဟုတ်ကဲ့
နိုင်ငံရွာလေးကဘာကျော်ရင်းငုံသမားတွေအကြိုက် Black Rock ဆိုတဲ့ကျွန်းစုလေးနာမှာရှိတာတဲ့
ရွာရဲ့ပုံစံကတော့ကျွန်တော်တို့ဒီဟိုမြိတ်ကျော်စုထဲမှာပါတယ်ဒါပေမဲ့ကျွန်တော်တို့မြိတ်ကျော်စုရဲ့အန်တမန်ပင်လယ်ထဲမှာပေါ့အနောက်ဖက်ကျဆိုကျော်တွေထဲမှာပါတယ်ပေါ့နော်လက်ငန်းကျော်စုကကျော်စုလေးပဲပေါ့နော်ဒီကျွန်တော်တို့ရဲ့အနောက်မှာဆိုရင်ဘာဟိုကြောဆိုတာဘာလို့မရှိတော့ဘူးအနောက်ဖက်တက်တဲ့မှာပေါ့နော်ဒါပေမဲ့တခုတော့ရှိတယ်ကဘာကျော်ရင်းငုံသမားတွေရားပါတော့ဒီ Black Rock ဆိုတဲ့ဟိုတောင်ကျောက်ပုံလေးတစ်ခုပဲကြာပြီပေါ့နော်ဒီကျွန်တော်တို့ဒီလက်ငန်းရွာရဲ့အနောက်ဖက်မှာဆိုရင်ကျန်တာဘာလို့မရှိတော့ဘူးဟုတ်ကဲ့ဆလုံးလူမျိုးအများဆုံးနေထိုင်တာပေါ့နော်ဒါပေမဲ့ဗမာလူမျိုးတွေလည်းစီးပွားရေးလောက်ရင်းနဲ့ပါတီကြနေတဲ့လူတွေလည်းရှိကြတယ်ဟုတ်ကဲ့အဲ့ခြေကတရားပေါ့နော်ဟုတ
်လူငယ်တွေနဲ့ပထမဆုံးဖွဲ့စည်းထားတဲ့အမိုက်သိန်းအဖွဲ့လေးဖွဲ့ပစ်ပုံလေးလည်းနားထောင်ကြည့်ပါဦး
ကျွန်တော်တို့ဒီကျိလက်ဒေတာတွေမှာဆိုရင်အမိုက်နဲ့ပတ်သက်တဲ့စိုးကျိုးတွေကိုပေါ့နော်ဟိုပြည်သူလူထုတွေအားပြောအတွင်းကြကြနားလည်သိရှိမှုကမရှိဘူးအဲကြောင့်မို့အမိုက်ကိုဘယ်လိုပြောမလဲစနစ်တကျစော့ပြမှုလည်းမရှိဘူးဟိုအမိုက်သိတဲ့စနစ်ကတော့မရှိဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ကိုထုကိုထပ်တနိုင်တဲ့ပိုင်းနဲ့ကျွန်တော်တို့တိန်းတာတော့ရှိတယ်ဒါပေမဲ့နီးစနစ်မကြဘူးဒါပေမဲ့နောက်ပိုင်းတတ်မြတ်မှာနေနီးစနစ်ကူညီတွေဟိုဘယ်လိုပြောမလဲအမိုက်အိုက်တန်ရောက်အမိုက်သိတဲ့စနစ်တို့ဒီဟာတွေပေါ့နော်အိုက်ဒန့်တိုက်ရှင်ကျွန်တော်တို့ဒီဟာနီးစနစ်တွေပြီးတော့ဒီညီဆွေးလောက်တဲ့အနည်းစနစ်တွေပြီးတော့ဘလို့အမိုက်ဘလို့ culture စိတ်ထားရမလဲဆိုတဲ့အနည်းစနစ်တွေပြီးတော့အကုန်လုံးပေါ့နော်အနည်းစနစ်တွေကိုစနစ်တကျတော့ဒီအပတ်မြန်မာနေကူညီပေးတယ်ပြီးတော့အမိုက်ဘလို့ဖြစ်စီရမလဲဆိုတာဟာဒီအနည်းစနစ်တွေပေးစိတ်ကူညီပေးတယ်ဟုတ်ကဲ့ဒီကနေမှတော့ဆက်ကျွန်တော်တို့ဒီကနေလုတ်ပေးလုတ်လိုက်တာပေါ့နော်ဒီ pressure ဖြစ်တာပေါ့ဟုတ်ကဲ့
တင်္ဂါရဆိုတော့လေအမျိုးသားအများစုကပင်လယ်တွေကိုထွက်ကြရတဲ့အခါကျတော့ဒီအမိုက်သိန်းအဖွဲ့ကိုဦးဆောင်တဲ့သူတွေရဲ့မှာအမျိုးသမီးတွေလည်းပါတယ
်အမျိုးသားနဲ့ဟိုမြောက်ပူတွေဥက္ကဋ္ဌဖြစ်တာပေါ့ဒီမှာရှင်ပို့ပြီးတော့ကျွန်တော်တို့ရဲ့လုပ်ငန်းစဉ် process ကိုပို့ပြီးတော့အင်းမတူတဲ့ deadline နဲ့ပို့ပြီးတော့ခက်ခဲလေးကြော်လွန်နိုင်မှချင်လို့အဲ့လိုပူတွေဥက္ကဋ္ဌဖြစ်အမျိုးသီးနဲ့အမျိုးသားနဲ့မြောက်ဟိုပူတွေခတ်ထားတာရှိတယ်ဒါပေမဲ့အမိုက်သိန်းရမှာတော့အမျိုးသားနဲ့အမျိုးသမီးတော့ခွဲခြားပြီးတော့အလုပ်တာမရှိဘူးနော်ဒါပေမဲ့တစ်ခုရှိတာကဒီပြည်မှာကတင်္ဂါရဖြစ်တဲ့အတွက်တင်္ဂါလုပ်ငန်းနဲ့အသက်ဆက်အသက်မွေးကြတော့ဒီအမျိုးသားတွေကအများအားမရှိနိုင်ဘူးပေါ့နော်အမိုက်သိတဲ့အခါတိုင်းမရှိတော့အမျိုးသမီးတွေအများဆုံးပဲဥဆောင်ပြီးလုပ်ရတယ်ဟုတ်တယ်ဒီအဖွဲ့စီကိုစာဖွဲ့ခဲ့တာကတော့အလူငယ်မျိုးသမီးမျိုးသား28ယောက်နဲ့ကျွန်တော်တို့စာပြီးဖွဲ့ခဲ့တာဖြစ်ပါဟုတ်တယ
်အိမ်ကြီးကထွက်တဲ့အမိုက်တွေလမ်းမပေါ်ကအမိုက်တွေကိုလိုက်ကောက်ဖို့ဆိုတာကတုံတန်ဘူးမလုပ်နိုင်ဘူးလေအဲ့ဒီအလုပ်ကိုလူငယ်တွေကဥဆောင်ပြီးတော့လုပ်တဲ့အခါမှာဘလို့အခက်ခဲတွေနဲ့ကြုံရလဲ
ဒီဟိုစတင်ဖွဲ့စီတဲ့အချိန်တုန်းကတော့ဒီပူပေါင်းဆောင်ရွက်အားနဲ့အပိုင်းလို့တွေ့ရတယ်ပေါ့နော်ဒါပေမဲ့အခုဆိုရင်ပြီးတော့အရင်ကဆိုရင်ကျွန်တော်တို့ဒီစားပြီးတော့စားတဲ့အချိန်တော့ဆိုရင်ကျွန်တော်တို့ဒီအမိုက်ခွဲချပြီးပြစ်ဖို့အတွက်ကိုကျွန်တော်တို့အသိပညာပေးလုပ်ငန်းစဉ်တွေပေါ့နော်ကျွန်တော်တို့အစဉ်မပြတ်လုပ်ရတယ်အခုနောက်ပိုင်းတရားတွေကျွန်တော်တို့သိလာကြတော့ဒါကိုကျွန်တော်တို့ပို့ပြီးတော့လှုပ်လို့ရေကူတာရှိတယ်ဟုတ်ကဲ့ကျွန်တော်တို့ဒီအခက်ခဲကတော့ဟိုအများကြီးတော့ရှိတယ်အခက်ခဲအများကြီးရှိတယ်နောက်ဒီကျွန်တော်တို့အဓိကပေါ်လင်းဆိုအခက်ခဲဆိုတာကတော့ဘယ်လိုပြောမလဲဒီအမိုက်ဆိုနဲ့အမိုက်ချောက်မခွဲပြီးမပြတ်ပဲနဲ့ကျွန်တော်တို့ဒီစားခြင်းစားချက်အမိုက်တွေပြီးတော့ဒီအမိုက်ဆိုတွေဒီဟာပြီးတော့ plastic နဲ့ရောပြီးပြတ်တယ်ပြီးတော့ plain တို့ပါတော့ပေါ့နော်ဒီဟာတွေရောပြီးထက်တာတွေရှိတယ်အခုလည်းအနေအချင်းရှိတယ်ပေါ့နော်အရင်ကတော့ပုံများတာပေါ့ကျွန်တော်တို့မီးဆိုးတဲ့အချိန်မှာကျွန်တော်တို့ဒီဒီဟာတွေကိုကျွန်တော်တို့တခုတခါပြန်ပြီးတော့ plastic နဲ့ဒီအမိုက်ဆိုအမိုက်ချောက်ပို့ပေးပြီးမှကျွန်တော်တို့ခွဲရတဲ့အနေထားမှာဆိုတော့အာကျွန်တော်တို့လုပ်ငန်းစဉ်လည်းကြာတယ်အမိုက်မိဆိုရမှာကျွန်တော်တို့ပို့ပြီးတော့ဒီကီမီကယ်ဓာတ်လေးပို့ပြီးတော့ကာဗွန်ဓာတ်ငွေ့ပို့ပြီးတော့ထွက်တဲ့အနေထားပို့ရှိတယ်ဟုတ်ကဲ့
ကောက်လို့ရလာတဲ့အမိုက်တွေကိုဘလို့ပုံစံနဲ့စွန့်ပစ်ကြလဲ
အမိုက်ကိုကျွန်တော်တို့တိတိကျကျ creatures plancher စိတ်ထားပြီးတော့ plan ကျွန်တော်တို့ bander ရေးကျွန်တော်တို့ရဲ့ရံပုံငွေအတွက်ပေါ့နော်အခုကျွန်တော်တို့ဖွဲ့ရံပုံငွေအတွက်ဟို plan တွေပြန်ရောင်းဖို့အတွက်လေးရယ်ပြီးတော့ plastic ဘူးတွေလည်းအဲ့လိုပြန်ခွဲထုတ်တာရှိတယ်ပြီးတော့လောကအသုံးမလို့တော့တဲ့ plastic အမိုက်တွေမှာကျွန်တော်တို့က70 degree celsius လောက်ရှိတဲ့မီးအပူချိန်နဲ့ကျွန်တော်တို့မီးဆုတ်ဖြစ်စီတာပါဟုတ်ကဲ့
ဒီလိုလူငယ်တွေရဲ့ဥဆောင်မှုအောက်မှာရက်ရွာတွေကအမိုက်စွန့်ပစ်တဲ့ပုံစံကလည်းပြောင်းသွားတယ
်တဲ့။ဟိုဒီနေ့ပြန်ချက်ကတော်တော်လေးပြောင်းလဲလာတယ်လို့မြင်တယ်ပေါ့နော်။သူတို့အရင်ကဆိုရင်အမိုက်ကိုကျွန်တော် သူစီစနစ်မရှိပဲပေါ့နော်ဒီလမ်းပေါ်မှာဖြစ်ဆိုဖြစ်တယ်လို့ပြတ်တဲ့အကြအနေအခုချိန်ကျွန်တော်တော်တော်များများမကလေးတော်တော်များများမှတွေးလာရတယ်အားလုံးတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့တော်တော်များများမှတွေးလာရတဲ့အကြအတော့ဒီအမိုက်အိတ်သေးကိုပြတ်တာတို့ပလတ်စတစ်အမိုက်အိတ်တွေကိုပြီးတော့အမိုက်ပုံသေးကိုပြတ်တာတို့အဲ့ဒါတော်တော်တိတိတသားအနေနဲ့မြင်လာရတယ်ဟုတ်တယ်လူငယ်တွေနဲ့ဖွဲ့စည်းတဲ့အန်နာပြီးတဲ့အဖွဲ့ကိုပဲရရရဲ့တုတ်ပြမှုကတော့ကျွန်တော်တို့ညှောလဲထားတာတဲ့အများကြီးအရင်ညှောလဲထားတာတဲ့အများကြီးပို့ပြီးတော့ကောင်းလာတယ်ဟုတ်တယ်
ကဲဂျန်စီတို့ရေစလုံးလူမျိုးအများစုနေထိုင်တဲ့လက်ငန်းရွာကအမိုက်သိန်းတဲ့အဖွဲ့လေးအကြောင်းကိုကြားခဲ့ကြရတာနော်နောက်တစ်ပတ်ဒီအတွက်လဲဂျန်စီရှိနေပါတယ
်အခုတော့တစ်ပတ်တွင်အားကစားသတင်းတွေကိုကြည့်အောင်ပါဗျာစပိန်နဲ့ဘာစီလိုနာအသင်းရဲ့ကန်နဝင်ဘောလုံးသမားအန်ဒရေအီနီယက်စတာကဘောလုံးသမားဘွားကနေအနားယူလိုက်ပါတယ်ဘရာဇီးလ်အသင်းရဲ့တိုက်စစ်မှုဗီနီရှက်စ်ဂျူနီယာကတော့လာမယ့်ကမ္ဘာ့ဖလားချစ်စစ်ပွဲနဲ့လွဲချော်သွားပါတယ်ဒီလိုသတင်းတွေကိုစူးစိပြီးကွယ်နိုင်ကတင်ပြထားပါတယ်ဗျာ
စပိန်သင်းကိုကမ္ဘာ့ချန်ပီယံဖြစ်အောင်လုပ်ပေးခဲ့တဲ့ဘာစီလိုနာနဲ့စပိန်ကွင်းလယ်လူအန်ဒရေအီနီယက်စတာဟာဘောလုံးသမားဘွားကနေအနားယူလိုက်ပါပြီ။သူ့အနေနဲ့ဘောလုံးသမားဘွားကနေအနားယူပြီလို့အီနီယက်စတာဟာအော်တိုဘာ၈ရက်နေ့အင်္ဂါနေ့ကကြေညာလိုက်တာပါ
။ Me supongo que me permitiréis que me emocione hoy. Nunca pensé.
သူ့အနေနဲ့ဒီလိုနေမျိုးရောက်လာလိမ့်မယ်လို့တကယ်ကိုဘယ်တော့မှမမျှော်လင့်ခဲ့ကြအောင်ဒါပေမဲ့သူ့ရဲ့အိမ်မက်တွေအတိုင်းဘောလုံးသမားဖြစ်ခွင့်ရတဲ့အတွက်ဝမ်းသာတယ်လို့ Iniesta ကပြောသွားတာပါ Iniesta အနားယူသွားတဲ့ပုံမှာ Messi ပါဝင်ကစားသမားတွေတော်များများကဂုဏ်ပြုစကားတွေပြောကြခဲ့ပြီးတော့ Barcelona ရဲ့ပြိုင်ဘက်တွေဖြစ်ကြတဲ့ Real Madrid နဲ့မြို့ကန်ပြိုင်ဘက် Espanyol အသင်းတွေကလည်းတရားဝင်ကြေညာချက်ထုတ်ပြီးတော့ Iniesta ကိုဂုဏ်ပြုခဲ့ကြပါတယ်Messi ကတော့ Iniesta ဟာမယုံနိုင်စရာကောင်းတာတွေကိုအများဆုံးလုပ်ပြနိုင်ခဲ့တဲ့အသင်းပေါ်တစ်ယောက်ဖြစ်ပြီးတော့သူနဲ့ကစားရတာကိုအကြိုက်ဆုံးဖြစ်ကြောင်းနဲ့ဘောလုံးပွဲတွေနဲ့အတူသူတို့အားလုံး Iniesta ကိုသတိရနေမှာဖြစ်တယ်လို့လည်းပြောလိုက်ပါတယ်။ Iniesta ဟာ2010ကမ္ဘာဖလား Final မှာ Spain အသင်းအတွက်တလုံးတည်းသောအနိုင်ကိုတွင်းပြီးတော့ကမ္ဘာဖလားကိုယူပေးခဲ့ပြီးတော့ Spain အသင်းနဲ့အတူ Euro 2008နဲ့2012ဥရောပဖလားတွေကိုလည်းအနိုင်ရခဲ့တာဖြစ်ပါတယ်။ဒါပြန်သူဟာဘာစီလိုနာအသင်းနဲ့အတူ Champions League ဖလားကိုလည်း၄ချိန်ကြားခဲ့ပြီးတော့ပြီးခဲ့တဲ့ဆယ်စုနှစ်တစ်ခုကျော်အတွင်းမှာကမ္ဘာအကောင်ဆုံးအလဲတန်းကစားသမားတွေထဲကတဦးဖြစ်ခဲ့ပါတယ်ခင်ဗျာဒီဘက်ယောပကဘောလုံးပွဲတွေဘက်မှာတော့နာမည်ကြီးကစားသမားတချို့နိုင်ငံတွေရခဲ့ကြပါတယ် Brazil တိုက်စစ်မှု Vinicius Junior ကတော့ Levin တန်ရသွားတဲ့ကြောင့်လာမယ့်ကမ္ဘာဖလားခြေစစ်ပွဲမှာဝင်မကစားနိုင်တော့ပါဘူး Vinicius Junior ဟာပြီးခဲ့တဲ့စနေနေ့က Villarreal ကိုအိမ်ခွင်းမှာ၂ဂိုးခွင့်ရှိတဲ့နိုင်တဲ့ပွဲမှာတန်ရရသွားခဲ့တာဖြစ်ပါတယ်ဒါကြောင့် Chile တို့ Peru တို့နဲ့ကစားမယ့် Brazil တင်းရဲ့လာမယ့်ကမ္ဘာဖလားခြေစစ်ပွဲမှာဝင်မကစားနိုင်တော့ဘူးလို့ဘရာဇီးလ်ဘောလုံးဖွဲ့ချုပ်ကတနင်္ဂနွေနေ့ကခြေညာပါတယ်အခုလို Vinicius Junior နိုင်ရရပြီးတော့မကစားနိုင်တဲ့အတွက်အခုဆိုရင် Brazil တက်မှာနိုင်ရရပြီးတော့အစားထိုးလိုက်ရတာလဲ၄ယောက်ရှိသွားပြီဖြစ်ပါတယ်သူနေရာမှာ Fulham ကွင်းလက်ကစားသမား Andres Pereira နဲ့အစားထိုးလိုက်တယ်လို့ Brazil ဘောလုံးဖွဲ့ချုပ်ကပြောပါတယ်2026ကမ္ဘာဖလားအတွက်တောင်အမေရိကသို့ခြေစစ်ပွဲတွေမှာ Brazil တက်ဟာ၈ပွဲမှာ10မှတ်ပဲရထားတာကြောင့်အခုဆိုရင်အဆင့်၅မှာရောက်နေပါတယ်အမေရိကဆုံးက10သင်းတဲကထိတ်ဆုံး6သင်းပဲလာမယ့်2026ကမ္ဘာဖလားကိုတိုက်ရိုက်ခြေစစ်ပွဲအောင်မှာဖြစ်ပါတယ်အချိန်ထဲမှာပဲ Real Madrid သင်းကစပိန်ညာနောက်ခံလူ Dani Carvajal ဟာလည်း Villarreal နဲ့ပွဲမှာဒူးဒံရရသွားခဲ့ပါတယ် Carvajal ဟာတရားအချိန်ပိုမှာ Villarreal ကစားသမား Jeremy Pino နဲ့ဘောလုံးရှင်တွေရဲ့ညာဘက်ဒူးအယွတ်ကျော်တရားရသွားခဲ့တာဖြစ်ပြီးတော့ကွင်းထဲကနေလည်းထန်းစင်နဲ့ထုတ်သွားခဲ့ရပါတယ်။ဒါကြောင့်ကာဗာဟာရဲ့ဒူးကိုခွဲစိတ်ကုသမှုလုပ်ရမှာဖြစ်တယ်လို့လည်း Real Team ကပြောပါတယ်။ကာဗာဟာအခုလိုဒူးခွဲစိတ်ရမှာဖြစ်တဲ့အတွက်သူဟာဘောလုံးကစားတာကနေအနည်းဆုံး၈လလောက်အနားယူရဖို့ရှိတယ်လို့လည်းခန့်မှန်းနေကြပါတယ်။အခုလိုကာဗာတရားရသွားတဲ့အတွက် Real Team ဟာနောက်တန်းမှာအားပြဖို့လိုနေပြီးတော့လေဘူးတင်မှာကစားနေတဲ့အင်္ဂလန်နောက်တန်းလူအလက်ဇန်းဒါအာနိုကိုလာမဲ့ဇန်နဝါရီအပြောင်းရွှေ့ဈေးကွက်မှာခေါ်လာနိုင်တယ်လို့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရီယယ်တင်ဟာအာနိုကိုခေါ်ဖို့အတွက်အစောပိုင်းကတည်းကစိတ်ဝင်စားနေတာဖြစ်တယ်လို့သတင်းတွေထွက်နေတာကြောင့်အခုလိုအခြေအနေမျိုးမှာပို့ပြီးတော့ဖြစ်လာနိုင်ခြေရှိတယ်လို့လည်းခန့်မှန်းနေကြပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲရီယယ်တင်ဟာကာဗာဟာရဲ့စာချုပ်ကို2026အထိဆက်ပြီးတော့တိုးလိုက်တယ်လို့လည်းကြေညာလိုက်ပါတယ်ခင်ဗျာ။ပြောခြင်းကအထားရတဲ့ကစားသမားနှစ်ဦးဒဏ်ရာရရသွားတဲ့အချိန်မှာ Real ရဲ့ပြိုင်မကြီးဘာစီလိုနာအသင်းကစပိန်တိုက်စစ်မှု Ferran Torres ကလည်းပေါင်းရင်းကျော်ဒဏ်ရာရသွားခဲ့လို့အချိန်တော်ကြာအနားယူရနိုင်ပွဲရှိနေပါတယ်။
ဖရန်ဒိုရက်စ်ဟာတနင်္ဂနွေနေ့ကအလဘက်ကို3ဂိုးကိုမရှိနဲ့နိုင်တဲ့ပွဲမှာပွဲစပြီး9မိနစ်မှာပဲပေါင်တွင်းကျော်ဒဏ်ရာရသွားခဲ့တာပါ။ဘာစလိုနာအသင်းကတော့ဒိုရက်စ်အနေနဲ့အချိန်ဘလောက်ကြာကြာအနားယူရမယ်ဆိုတာအတိအကျမပြောပေမဲ့လည်းစပိန်သတင်းမီဒီယာတွေကတော့နှစ်လလောက်အနားယူရနိုင်တယ်ဆိုပြီးတော့ခန့်မှန်းနေကြပါတယ်။အသက်24နှစ်ရှိဖြစ်တဲ့ Torres အခုလိုဒဏ်ရာရသွားတာကြောင့်သူဟာစနေနေ့မှာကစားမဲ့ Denmark နဲ့ပွဲနဲ့လာမယ့်အင်္ဂါနေ့မှာကစားမဲ့ Serbia နဲ့ပွဲတွေမှာ Spain အသင်းကနေဝင်ကစားနိုင်တော့မှာမဟုတ်ဘူးလို့ Spain နီးပြ Luis de la Fuente ကအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကလည်း Mercedes အသင်းကအားထားတဲ့ Spain ကွင်းနဲ့လူ Rodri နဲ့ Barcelona ဂိုးသမား Alexander Stegen တို့လည်းဒူးယော Jordan ရာတွေရခဲ့ကြပြီးတော့ဒီဘောလုံးရာသီအကုန်ထိဆက်စားနိုင်တော့မှာမဟုတ်ပဲနားတော့မှာဖြစ်ပါတယ်။အခုတော့မှကစားသမားတွေဒဏ်ရာတွေပြင်းပြင်းထန်ထန်ရတာတွေဇက်တိုက်ဆိုလို့တွေ့လာနေရပြီးတော့အခုလိုဒဏ်ရာရတာတွေဟာကစားသမားတွေအနေနဲ့ကစားရတဲ့ပွဲဆက်တွေများပြီးတော့အနားယူရတဲ့အချိန်နည်းတာကြောင့်ဖြစ်တယ်လို့သုံးသပ်ပြောဆိုတာတွေလည်းရှိလာနေပါတယ်။ပြီးခဲ့တဲ့လပိုင်းတွေတုန်းကလည်းကစားရတဲ့ပွဲတွေများတာနဲ့ပတ်သက်ပြီးတော့ကစားသမားတွေဘက်ကရောနှီးပြတွေဘက်ကပါဘောလုံးပွဲစီစဉ်သူတွေနဲ့ဘောလုံးအာဏာပိုင်တွေအပေါ်မှာဝေဖန်ပြောဆိုမှုတွေရှိလာနေပါတယ်ခင်ဗျာ။ဒီမှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့1980ပြည်လုံးနှစ်တွေကနယ်သာလန်အသင်းရဲ့နာမည်ကြီးဘောလုံးသမားတစ်ဦးဖြစ်တဲ့ယိုဟန်နီစ်ကင်ဟာတနင်္လာနေ့ကပဲခေါ်ဆောင်သွားခဲ့ဖြစ်ပါတယ်။အသက်83နှစ်ရှိဖြစ်တဲ့နီစ်ကင်ဟာအယ်ဂျီးရီးယားနိုင်ငံမှာဘောလုံးနည်းပြဖွံ့ဖြိုးတိုးတက်ရေးစီမံကိန်းအတွက်လုပ်နေစဉ်မှာပဲကွယ်လွန်သွားခဲ့တာဖြစ်တယ်လို့နယ်သာလန်ဘောလုံးအဖွဲ့ချုပ်ကနယ်လာနေမှာခြေကြပါတယ်။အခုလိုနီစကင်ကိုရုတ်တရက်ဆုံးရှုံးလိုက်ရတဲ့အတွက်ဖော်ပြတတ်လောက်အောင်ဝမ်းနဲ့ချီးကျွမ်းရတယ်လို့နယ်သာလန်ဘောလုံးအဖွဲ့ချုပ်ကပြောပါတယ်။လက်ရှိနယ်သာလန်အသင်းရဲ့နီးပြရော်နယ်ဒိုကိုမန်ကတော့နီစကင်ဟာသူအားကြရဆုံးဘောလုံးသမားတစ်ဦးဖြစ်တယ်လို့ပြောပါရယ်
။နာယာယာဆာရှီ klein jungen football hier auf straßen
ကျွန်တော်တို့ခလေးဘောကလမ်းပေါ်မှာဘောလုံးတွေကန်ကြတဲ့အခါမှာဘသူကရိုဟန်ခရိုက်ဖြစ်ခြင်းလဲဘသူကဝီလျံဘန်ဟန်နီဂန်ဖြစ်ခြင်းလဲဒီလိုမေးချပြောကြတဲ့အချိန်တွေမှာကျွန်တော်ကတော့အများနဲ့နီစကင်ပဲဖြစ်ခြင်းခဲ့တာပါ။သူ့ရဲ့ကစားပုံကိုကျွန်တော်ရမ်းကြိုက်ပါတယ
်။နီစကင်ကွယ်လွန်သွားခဲ့တဲ့အပေါ်မှာအသင်းဟောင်းတွေဖြစ်တဲ့Ajax Amsterdam အသင်းနဲ့ Barcelona အသင်းတွေကလည်းဝမ်းနဲ့ကြေကွဲကြောင်းတွေပြောထားပါဗျ။ Niske ဟာ Netherlands အသင်းနဲ့1984နဲ့88ကမ္ဘာဖလားတွေမှာ Final နှစ်ကြိမ်တက်ခဲ့ပြီးတော့1984 Final မှာ Germany ဘက်ကို Penalty ကနေတစ်ဆင့်ဂိုးသွင်းခဲ့တာလည်းဖြစ်ပါတယ်။ Niske ဟာ Netherlands အသင်းအတွက်စုစုပေါင်း49ပွဲကစားပေးခဲ့ပြီးတော့18ဂိုးသွင်းပေးခဲ့သူဖြစ်ပါတယ်ခင်ဗျာ။ဒီမှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့တားမြစ်ဆေးသုံးလို့ဆိုပြီးတော့ဘောလုံးသားတာကနေ၄နှစ်ကြာပြိပင်ခံထားတဲ့ပြစ်စစ်လက်ရေးစင်ပေါ်ပေါက်ပါရဲ့ပြစ်ဒဏ်ကိုနိုင်ငံကအားသာခုံရုံ CS ကရှော့ချပေးလိုက်ပါတယ်။ပေါ်ပါဟာအီတလီစီးရီးကယူဗန်တက်စ်အသင်းမှာကစားနေစဉ်တားမြစ်ဆေးသုံးဆွဲခဲ့တဲ့ဆိုပြီးတော့အီတလီနိုင်ငံရဲ့တားမြစ်ဆေးသုံးဆွဲမှုတိုက်ဖြတ်ရေးအေဂျင်စီကသူ့ကို2023စက်တင်ဘာမှာဘောလုံးကစားတာကနေ၄နှစ်ပြိပင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပေါ့ဘာကသူ့အနေနဲ့တားမြစ်ဆေးကိုရွေကျက်ရှိရှိသုံးဆွဲရမဟုတ်ပဲသူ့ဆရာဝန်ရဲ့ဆေးညွန့်ညောင်းဖြစ်တဲ့ဆိုပြီးတော့ CS ကိုအယူခံဝင်ခဲ့ပါတယ်ဒီပေါ်မှာကျွမ်းကျင်သူအတော်များများကလည်းလက်ခံခဲ့ကြတဲ့အတွက်သူ့ရဲ့ပြစ်ဒဏ်ကိုရှော့ချပေးဖို့ CS ကပြီးခဲ့တဲ့သတင်းပတ်ကပဲဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒါကြောင့်သူ့အနေနဲ့လာမယ့် match လကစပြီးဘောလုံးပြန်စားနိုင်တော့မှာဖြစ်တယ်ဆိုတာပြောကြရနေပဲဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
VOA ရဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com email ကိုစာရေးသားပေးပို့နိုင်ပါတယ်ဗျာ။အခုတော့ကျွန်တော်တို့ရဲ့မနေ့ဖက်ထုတ်လင်းချက်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန်းသတင်းအချင်းချက်ကိုကျွန်တော်ကပဲပြန်လည်တင်ပြပါမယ်။မြန်မာအကြက်တဲ့ဖြစ်ရှင်းရဒေတာရင်းတင်ငယ်အတွက်အရေးပါကြောင်းအင်ဒိုနီးရှားဒုသမရကလာအိုနိုင်ငံ VN ချင်းမှာဖြစ်လို့တဲ့44ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာဗုဒ္ဓဦးနေ့ကပြောလိုက်ပါတယ်။ဒေတာတွေမှာနိုင်ငံတကာဥပဒေကိုလေးစားလိုက်နိုင်တဲ့မြမအချက်တဲဖြည့်ရှင်းရေးဟာအာဆီယံရင်ဆိုင်နေရတဲ့ဒေတာတွေတည်ငြိမ်အေးချမ်းမှုအတွက်အဓိကစိန်ခေါ်မှုကြီးနှစ်ရပ်ဖြစ်နေကြောင်းလည်းပြောပါရယ်။ဒီချိန်ထဲမှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကမြမအရေးနဲ့ပတ်သက်ပြီးသူ့ရဲ့လာအိုခီးစဉ်အတွင်းဒေတာတွေခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာရှိကြောင်းနဲ့အိန္ဒိယအနေနဲ့မြမအချက်တဲတွေတွေ့ဆုံဆွေးနွေးနီးလမ်းနဲ့ပဲအဖြေရှာဖို့ခိုင်ခိုင်မာမာရပ်တည်ပေးနေကြောင်းအိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ကပြောပါရယ်။တကားအရှိအလေပိုင်းကသတင်းတပုတ်မှာတော့အစ္စရေးကအီရန်ရဲ့မကြာသေးခင်ကမစ်ဆိုင်ဒုံးတိုက်ခိုက်မှုတွေအတွက်တုံ့ပြန်မှုစဉ်းစားနေချိန်မှာပဲဂါဇာနဲ့လေဗနွန်မှာဆက်လက်ထိုးစစ်ဆင်နေပြီးဗုဒ္ဓဟူးနေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအဲ့ချိန်အတွင်းမှာပဲအိန္ဒိယအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးနဲ့တယ်လီဖုန်းကနေဆက်သွယ်စကားပြောခဲ့ပါတယ်ခင်ဗျာထိတ်တန့်သတင်းတွေကတော့တောက်ပါပါခင်ဗျာ
ကျွန်တော်တို့ရဲ့ကြာသပတေးနေ့မနေ့ဖက်စီစဉ်နေမပြီးခင်အခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ပေးရရင်အစီအစဉ်ထုတ်လုပ်မှုကကိုဆောင်မှုကျော်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီငယ်ပါဗျာ VOA American တိုင်းရမနေ့ပိုင်းအစီအစဉ်ကိုဒီမှာပဲဆုံးသတ်ပြစီတော်တာရှင်နေတဲ့ကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းကြပ်မှကြပါစေခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်ကြည့်ရှုအားပေးတဲ့အတွက်